From the Voice of America, Washington.
Welcome to the Voice of America in Burmese.
Begin yankin, mingla pjiwa de, yajan pjibazi kamiya. Yo America, tanya natana seto, edi nasanga, inga ni nyajan asizin rigo. America, pjidonsu, Washington, D.C. miyoro gani, BOEF, Facebook, samyanaga ba, yotan pjine, puwebi,
ไลโดมีดา32 กิโลเฮิรตซ์ 90.9 เนี่ยไลโดมีดา52 กิโลเฮิรตซ์ 960 เฮิรตซ์กันนี่ไดยัยทุ่นลนไปนี่บาพี่ครับเนี่ยเจนเราก็ขึ้นมาสู้เมมาดิกนี้ญาไปอซีเซนတွေကိုတာဝန်ယူတင်ဆက်သွားมาပါမင်္ဂလာပါရှင်ကျွန်မများတစ်ဆင်အောင်ပါဒီကနေ့ထိတ်တန့်ရောက်တဲ့ဒီနေ့မှာတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်ပန်ကီမွန်ကတောင်းဆိုလိုက ကိုဒီကနေ့တရားဝင်ကြေညာပါတယ်။ပြည်တွင်းစစ်ဆိုးဆိုးဝါးဝါးဖြစ်နေတဲ့ဆူဒန်မှာတော့နှစ်ဖက်တပ်ဖွဲ့တွေကြားမှာသုံးရက်ကြာအပြစ်ခတ်ရဆေးရီသဘောတူညီမှုဒီကနေ့ဆပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုခွင်မောင်စိုးမင်းနဲ့အတူတင်ပြပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြီးမှသတင်းပေးဖို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကနားဆင်ရမယ့်နမူနာတစ်ခုကတော့
မင်းကစနေကြီးထူနေတာရာဖြစ်မှာပါနော်စက်ပွဲရှိနေရှိတယ်တခါလေစက်ပွဲမရှိလဲရှိတယ်လည်းလည်းကြာအများနဲ့ထူရသလို
ကြရားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းသတင်းအပြည့်အစုံကိုနောက်ပိုင်းမှာကြားကြရမှာဖြစ်ပါတယ်စစ်ကောင်စီကလျှက်စစ်တအားရှော့သုံးခိုင်းတဲ့ညွန်ကြားချက်ကြောင့်ကုန်ထုတ်လုပ်ရေးထိခိုက်မှာအသေးစားလုပ်ငန်းရှင်တွေစိုးရိမ်နေကြတဲ့အကြောင်းကိုဗစ်ကယောဂါကူးစက်မြန်ဗီဇပြောင်းပိုးသည့်တိမ်နီးချင်းနိုင်ငံတွေမှာတွေ့ရှိတဲ့အကြောင်းနဲ့ထိုင်းအစိုးရကသူ့နိုင်ငံမှာပြစ်ဒဏ်ကြားခံနေရတဲ့မြန်မာရွှေပြောင်းလုပ်သားတွေကိုကော့တောင်းဘက်ကိုပြန်ပို့တဲ့အကြောင်းစတဲ့တရင်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲဒီနောက်အစည်းအဝေးဒုတိယပိုင်းအနေနဲ့ပုံမှန်အတိုင်းတရင်ပတ်စင်ကဏ္ဍတွေဖြစ်ကြတဲ့အမေရိကန်နိုင်ငံရဲ့အကြောင်းဆိုရှယ်မီဒီယာလူကြီးများတမိနစ်တရင်တို့များကဘာတလွားခီးသွားနဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။ကဲအခုတော့ဒီကနေ့အင်္ဂါညနောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုမမြသစင်အောင်နဲ့ကျွန်တော်ပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
။စစ်ကောင်းဆောင်တွေနဲ့ကြိုတင်မစီစဉ်ထားဘဲနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်ဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။ကြိုတင်ကြေညာထားတာမရှိဘဲနဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရုတ်တရက်သွားရောက်ခဲ့တဲ့ Mr. Ban Ki-moon ဟာသူ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ကြေညာချက်ထုတ်ပြန်တာပါ။ The Elders ကပအထင်ကြီးကခေါင်းဆောင်ကြီးများအဖွဲ့ဒီဥက္ကဋ္ဌဖြစ်တဲ့ Ban Ki-moon ဟာသူ့ရဲ့ခရီးစဉ်အတွင်းမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိပ်ပိုင်းစစ်ကောင်ဆောင်တွေနဲ့တနင်္လာနေ့ကတွေ့ဆုံပါတယ်။The Elders အဖွဲ့ထုတ်ပြန်ချက်မှာတော့အာဆီယံရဲ့မြန်မာအရေးဘုံသဘောတူညီချက်၅ရပ်ပါအချက်တွေကိုချက်ချင်းအကောင့်ထည့်ဖော်ဖို့လိုအပ်နေတဲ့အကြောင်းဆွေးနွေးပွဲတွင်မြန်မာစစ်ကောင်ဆောင်တွေကိုဘန်ကီမွန်ကပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဖန်ဆီးထားတဲ့အကျဉ်းသားအားလုံးကိုချက်ချင်းပြန်လှုပ်ဖို့အပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေလုပ်ဆောင်ဖို့နဲ့အကြမ်းဖက်မှုတွေမဖြစ်အောင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးထိန်းသိမ်းသိမ်းရှိဖို့ဘန်ကီမွန်ကတိုက်တွန်းခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်။တနင်္လာညနေပိုင်းမှာထိုင်းနိုင်ငံဘန်ကောက်ကိုပြန်ပြီးရောက်လာတဲ့ဘန်ကီမွန်ဟာမြန်မာနိုင်ငံအခြေအနေတွေကိုလေ့လာစုံစမ်းသိနိုင်မဲ့ဆွေးနွေးမှုတွေလုပ်ခဲ့တာဖြစ်ပြီးတော့သူ့အနေနဲ့မြန်မာပြည်သူတွေခံစားရရှိသင့်တဲ့ငြိမ်းချမ်းရေး၊တရားဝါပြောရေးနဲ့လွတ်လပ်ခွင့်တွေအတွက်တက်နိုင်တာအလုံးကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဂျိုးဘိုင်တန်ကလာမယ့်2024သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မယ့်အကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။နောက်တစ်ချိန်လေးနှစ်သမရတက်တန်တာဝန်ထမ်းဆောင်ခွင့်ရဖို့ရွေးကောက်ပွဲဝင်မဲ့အကြောင်းဒီကနေ့မနေ့စောစောမှာပဲ3မိနစ်ကြာဗီဒီယိုတစ်ခုထုတ်ပြန်ပြီးကြေညာလိုက်တာပ
ါ That's why I'm running for re-election because I know America I know we're good and decent people I know we're still a country that believes in honesty
Republican တွေရဲ့အစွန်းရောက်အယူအဆတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ဆုံးရှုံးခဲ့ရတာတွေရှိတဲ့အကြောင်းထောက်ပြပြီးပြည်သူတွေရဲ့လွတ်လပ်ခွင့်ကိုကာကွယ်ပေးသွားဖို့လက်ရှိသမရတက်တန်းအတွင်သူ့အနေနဲ့မပြည့်ပြတ်သေးတဲ့တာဝန်တွေဆက်လက်ထမ်းဆောင်နိုင်ဖို့ဒုတိယအကြိမ်ထပ်မံအရွေးခံမှာဖြစ်တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့3မိနစ်ကြာရုပ်သံဖိုင်မှာသမရဘိုင်ဒန်ကပြောသွားတာပါလာမယ့်2024ရွေးကောက်ပွဲမှာဝင်ပြိုင်ဖို့ Republican Party ကသမရဟောင်း Donald Trump ကလည်းပြီးခဲ့တဲ့နိုဝင်ဘာလကလေးကကြေညာထားပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာ Trump ကိုလွတ်လွတ်ကျွတ်ကျွတ်အနိုင်ရခဲ့တဲ့သမ္မတဘိုင်ဒင်အနေနဲ့ဒီဒီချိန်မှာတော့တိုင်းပြည်တွင်းကွယ်လွှဲမှုတွေနဲ့အကြက်တဲတွေများစွာဖြစ်နေတဲ့အချိန်မှာပြန်လဲအရွေးခံရဖို့ခက်ခဲနိုင်တယ်လို့လေလာဆောင်ကြည့်သူတွေကသုံးသပ်ပြောဆိုနေပါတယ်။တကယ်လို့ဒုတိယအချိန်ပြန်အရွေးခံရရင်တော့သမ္မတတတန်တာဝန်ဆက်ထမ်းဆောင်မဲ့အချိန်မှာသမ္မတဘိုင်ဒင်ဟာအသက်82နှစ်ရှိပြီဖြစ်ပြီးအသက်အကြီးဆုံးအမေရိကန်သမ္မတဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
။ပြည်ရင်းစစ်ဆူဆူဝါဝါဖြစ်နေတဲ့ဆူဒန်မှာနှစ်ဖက်တိုက်ခိုက်နေတဲ့အဖွဲ့ဝေးကြား၃ရက်ကြာအပြစ်ခတ်ရဆေးရေးသဘောတူညီမှုဒီကနေ့ဆပါတယ်။ခိုင်နေတဲ့အပြစ်ခတ်ရဆေးရေးဖြစ်ဖို့အတွက်ကုလသမဂ္ဂကဂျာဝင်ဂျူပန်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကမနေ့တုန်းကကုလသမဂ္ဂဌာနချုပ်မှာပြောဆိုခဲ့ပါတယ်
။ I am in constant contact with the parties to the conflict.And I've called on them to de-escalate tensions and to return to the negotiation.
ဒီမှာမူရီကိုရှော့ချပြီးတော့စီစဉ်ညှိနှိုင်းမှုတွေပြန်လုပ်ဖို့အတွက်ပဋိပက္ခမှာပါဝင်တဲ့အဖွဲ့တွေနဲ့မပြတ်ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းနဲ့ယာယီမဟုတ်ဘဲနဲ့ခိုင်မြဲတဲ့အပြစ်ခတ်ရဆေးရေးအမြန်ဆုံးရဖို့အတွက်ဆက်ပြီးတော့အားထုတ်ကြိုးပမ်းသွားမယ်လို့အတွင်းရေးမှူးချုပ် Antonio Guterres ကပြောဆိုခဲ့ပါတယ်ဆူဒန်အစိုးရစစ်တပ်နဲ့လက်နက်ကင်ပြည်သူစစ်တွေကြားကုလသမဂ္ဂကဂျာဝင်ညှိနှိုင်းတာကိုအပြင်းထန်အားစိုက်လုပ်ခဲ့ပြီးတဲ့နောက်မှာဒီကနေ့စတဲ့၃ရက်ကြာအပြစ်ရဆေးရေးကိုနှစ်ဖက်စလုံးလိုက်နာမယ်အကြောင်းကြေညာထားပါတယ်။ဆူဒန်မှာပြစ်ခတ်တိုက်ခိုက်မှုတွေရေရှည်ရပ်တန့်မှုနဲ့အရသာအစိုးရတည်းပြန်ပြီးဖွဲ့စည်းနိုင်မှုဒေတာရင်းနဲ့နိုင်ငံတကာမိတ်ဖက်တွေနဲ့အတူလက်တွဲကြိုးပမ်းသွားမယ်အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။
ယူကရိန်းနိုင်ငံကိုပီဒန့်စ်မြို့ကပြတိုက်တစ်ခုကိုရုရှားဒုံးကျည်ဒီကနေ့ထိမှန်ကြားရောက်ခဲ့လို့လူတဦးတည်းမနဲ့တေဆုံးပြီး10ဦးတန်ရရှိခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ရုရှားဟာယူကရိန်းရဲ့သမိုင်းယဉ်ကျေးမှုနဲ့လူမျိုးတစ်ခုလုံးကိုဖျက်ဆီးဖို့နီလန်ပေါင်းစုံလုပ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောလိုက်ပါတယ်။ရိုင်းဆိုင်တဲ့နည်းတွေနဲ့ယူကရိန်းပြည်သူတွေကိုတတ်ဖြတ်နေတာဖြစ်ပြီးဒီလိုလောက်ရကိုမဖြစ်မနေတုံ့ပြန်သွားမယ်လို့လည်းသမရဇလန်စကီကပြောပါတယ်စစ်ရာဇဝတ်မှုကျူးလွန်သူတွေတာဝန်ယူမှုတာဝန်ခံမှုရှိအောင်တရားဥပဒေအရပြတ်ပြတ်သားသားအရေးယူနိုင်အောင်လုပ်သွားမယ်လို့သူကပြောပါတယ်ယူကရိန်းနိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့အရေးပါတဲ့မြေထားလမ်းကြောင်းတွေစုံစည်းရာအချက်အချာကိုပီဒန့်စ်မြို့ကိုပြီးခဲ့တဲ့နှစ်ယူကရိန်းစစ်ပွဲအစောပိုင်းကာလမှာရုရှားတပ်ဖွဲ့ကတိုက်ခိုက်သိမ်းယူခဲ့ကြပြီးမဲ့ယူကရိန်းတပ်ဖွဲ့တွေကပြီးခဲ့တဲ့စက်တင်ဘာလမှာပြန်လည်သိမ်းယူနိုင်ခဲ့ပါတယ်။ဒီတော့အတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပရော့တို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတနင်္လာနေ့ကတွေ့ဆုံပြီးယူကရိန်းကောက်ပဲသီးနှံတွေပြင်ပဆက်လက်တင်ပို့နိုင်ရေးဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်အင်္ဂါညပိုင်းထိပ်တန်းရောက်သတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်ရှင်နိုင်ငံတွင်းမှာလူလူဆန္ဒပြပွဲတွေကိုဖမ်းဆီးနှိမ်နင်းနေတဲ့အီရန်လူမျိုးရေးတပ်ဖွဲ့တွေဟာကလီးငယ်တွေကိုလည်းညှဉ်းပန်းနှိပ်စက်လိင်ပိုင်းဆိုင်ရာမတုံမတရားပြုတပ်ဖြတ်တာတွေစူးစူးဝါဝါကျူးလွန်နေတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးအခြေအနေတွေကိုလိလာဆောင်ကြည့်ထောက်ပြနေတဲ့ Human Rights Watch အဖွဲ့ကဒီကနေ့ပြောဆိုပါရီအီရန်အာဏာပိုင်တွေဟာကလီးငယ်တွေကိုကာကွယ်ဆောင်ရှောက်မယ့်ဥပဒေတွေကိုချိုးဖောက်ပြီးတော့မတရားသဖြင့်ဖမ်းဆီးတာစုံစမ်းစစ်ဆေးတာအရေးယူထောင်ချတာတွေကိုလုပ်နေပြီးတော့မိသားစုဝင်တွေဘက်ကတရားရင်ဆိုင်ဖို့အတွက်လည်းရှေ့နေငှားရမ်းခွင့်ကိုပိတ်ထားပြီးကလီးတငယ်အမှုတွေကင်တွေတဲ့တရားရုံးတွေမှာမဟုတ်ဘဲနဲ့ပြင်ပမှာအမှုစီရင်တာတွေရှိတဲ့အကြောင်းလဲ HRW ကဒီကနေ့အကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အချုပ်နောင်ကပြန်လွတ်လာတဲ့ကလေးငယ်တွေကိုကြောင်းပြန်တက်ခွင့်ပိတ်တာမိသားစုတွေကိုလူမှုဖူလုံရေးအထောက်ပံ့ပိတ်တာတွေရှိတဲ့အကြောင်းလဲ HRW ကပြောပါတယ်2022ခုနှစ်စက်တင်ဘာကနေ2023 February အတွင်းမှာနှိပ်စက်ညှဉ်းပန်းခံရတဲ့ကလေးငယ်17ဦးနဲ့ဒီမတိုင်ခင်ကရှိခဲ့တဲ့ဖြစ်ရပ်တချို့ကိုအသေးစိတ်မှတ်တမ်းယူလေ့လာပြီးတော့အခုလိုအခြေအနေတွေကိုထောက်ပြတာပါ HRW မှတ်တမ်းတွေထဲမှာရိုက်နှက်ခံရချိန်မှာနံယူကျူးခဲ့တဲ့အသက်73နှစ်အရွယ်ကလေးငယ်ကိုအာဏာပိုင်တွေကစေဝါကုသခွင့်မပြုတာပ ီးခဲ့တဲ့နိုဝင်ဘာကဖမ်းဆီးခံရတဲ့အထက်တန်းကျောင်းသားတစ်ယောက်ကိုကြာပွတ်တွေနံပါတ်ထုတ်တွေနဲ့ရိုက်နှက်လျှက်စစ်နဲ့တိုးပြီးတော့ညှဉ်းပန်းနှိပ်စက်တာစတာတွေလည်းပါဝင်ပါတယ်ရှင်
။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေကိုထောက်ပံ့ပေးနေတဲ့ကွန်ပျူတာဟက်ကာတွေခိုးယူတဲ့အွန်လိုင်းသုံးငွေကြေးတွေကိုငွေမဲကနေငွေကြီးဖြစ်အောင်ခွာချပေးရမှာပါဝင်ပတ်သက်သူ၃ယောက်ကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်။ပြည်ထောင်နိုင်ငံအခြေစိုက်အွန်လိုင်းသုံးငွေကြေးရောင်းဝယ်သူတဦးဟောင်ကောင်အခြေစိုက်အလားတူလုပ်ငန်းလုပ်ကင်သူတဦးနဲ့မကြာခင်ကမှတရုတ်နိုင်ငံဒွန်တန်းဒေသကိုပြောင်းရွှေ့ခဲ့တဲ့မြောက်ကိုရီးယားကခွာဆန်ဘန်လုပ်ငန်းကိုယ်စားလှယ်တဦးတို့ကိုပြစ်မှတ်ထားအရေးယူလိုက်ကြောင်းအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကတနင်္လာနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကင်းရဲ့နိုင်ငံမှာဖျားသခင်ကိုတွေ့နိုင်ဖို့ဆိုပြီးတော့အစာငတ်ခံအသေးခံကြတဲ့ရုပ်လောင်းတွေဒါဇင်နဲ့ချီတွေ့ပြီးတဲ့နောက်မှာအဖြစ်အပျက်ကိုအာဏာပိုင်တွေစစ်ဆေးနေတယ်လို့နောက်ထပ်လည်းတည်ဆုံသူတွေထပ်ရှိမှာကိုစိုးရိမ်နေကြပါတယ်။မာလင်ဒီစိတ်ကမ်းမြို့ကနေရှာကာဟိုလာတောအထက်မှာဖုန်းတော်ကြီးပေါ်မက်ကန်ဇီဆိုတဲ့သူဦးဆောင်တဲ့ဘာသာရေးကိုင်းတစ်ခုကလူတွေကိုသေစေတဲ့အထိအစာငတ်ခံနိုင်ခဲ့ရင်ကောင်းငင်မုံရောက်မယ်လို့တိုက်တွန်းခဲ့တဲ့အတွေ့လူတွေအစုလိုက်အသေးခံခဲ့တာပါ။တနင်္လာညနေပိုင်းအထိတည်ဆုံသူ83ရှိပြီလို့ရဲတွေက AFP သတင်းကိုပြောပါရယ်လူတော်တော်များများကိုလည်းစေယုံတင်ပို့ထားရပါတယ်တည်ဆုံသူတွေထတ်တိုးလာနိုင်နေဆိုရယ်စိုးရိမ်မှုတွေရှိတဲ့တစ်ချိန်တည်းမှာပဲအလားတူလက်မခံနိုင်တဲ့ဘာသာရေးလှုပ်ရှားမှုတွေကိုဖော်ထုတ်နိုင်နေတဲ့အကြောင်းကင်ညာသမရဝီလျံရူတိုကတိုင်းပြည်ကိုဂရုပေးကြေညာထားပါတယ်ရှင
်ဂျပန်ပௌလိကကုမ္ပဏီကပထမဆုံးအာကာသယာဉ်တစ်စင်းလကဘာကိုသမိုင်းဝင်ဆင်းသက်ဖို့ပြင်ဆင်နေပါပြီစီစဉ်ထားတဲ့အတိုင်းအောင်မြင်ခဲ့မယ်ဆိုရင် Space ရဲ့ Hakuto အာကာသယာဉ်ဟာလကဘာပေါ်ကိုဒီနေ့မြန်မာစံတော်ချိန်ဒီနေ့ည10:00နာရီကျော်လောက်မှာဆင်းသက်နိုင်ပါလိမ့်မယ်။လရဲ့အထက်ကီလိုမီတာ100ပတ်လမ်းမှာတဖြည်းဖြည်းအချိန်လျှော့ချပြီးတနာရီလောက်မှာညင်ညင်သာသာဆင်းသက်နိုင်အောင်အချိန်ကိုပြန်ညှိရပါလိမ့်မယ်။ဒါပေမဲ့လည်းအမှန်တကယ်လပေါ်ကိုညင်ညင်သာသာဆင်းသက်နိုင်ဖို့ဆိုတာအောင်မြင်ပါမလားဆိုတဲ့အာမခံချက်ကတော့ရဖို့မလွယ်ပါဘူး။အခြေအနေပေါ်မူတည်ပြီးလဘော်ဆင်းသက်မဲ့ရက်ကို AB လ26ရက်ဒါမှမဟုတ်မေလ1ရက်ဒါမှမဟုတ်မေလ3ရက်ကိုပြောင်းလဲနိုင်တယ်လို့လဲ Space ကပြောဆိုလိုက်ပါတယ်ဂျပန်အာကာသယာဉ်ဟာကမ္ဘာမြေပေါ်ကနေ SpaceX နဲ့ SpaceX ရဲ့ Falcon 9ဒုံးပျံနဲ့ပြီးခဲ့တဲ့ဒီဇင်ဘာလကပြစ်လွတ်ခဲ့တာဖြစ်ပြီးပြစ်လွတ်တဲ့အချိန်ကနှောင့်နှေးကြမ်းကြာတာတွေအချိန်ချင်းကြုံခဲ့ရပါတယ်တစ်ချိန်တည်းမှာလဲအာရဗ်စော်ဘားများပြည်ထောင်စု UAE အာကာသအကျွေးနိုင်ငံကအာဂတာရဲ့လွတ်တင်လိုက်တဲ့အမားအာဂတာယင်ဟာအင်္ဂါဂျိုဝမှာဂျိုရဲ့လက်နှစ်ခုတည်းကဒိုင်မိုလတ်စ်နဲ့62မိုင်အကွာအဝေးမှာပြန်တန်းခဲ့တဲ့ဓာတ်ပုံတွေကိုမနေ့ကထုတ်ပြန်လိုက်ပါတယ်ခင်ဗျာဒီနေ့အင်္ဂါညနောက်ဆုံးရထိတ်တဲရောက်သတင်းတွေကိုမမြသစင်အောင်နဲ့ကျွန်တော်အတူပြောပြပေးတာပါVOA American အတန်ကအင်္ဂါညအတန်လွင့်အစီအစဉ်တွေကိုဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစပြီးသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမအဦးဆုံးအနေနဲ့ကြားမှာကရှမ်းနဲ့ကရင်နီနယ်စပ်ကတိုက်ပွဲသတင်းတွေဖြစ်ပါတယ်။စစ်ကောင်စီတပ်တွေကရှမ်းပြည်နဲ့ကယားပြည်နယ်နယ်စပ်မှာစစ်စင်ရေးတွေလုပ်နေတာကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအလိမ္မာကတင်ပြပါလိမ့်မယ်ခင်ဗျာ
ဖဲခုံပင်လောင်းမြို့နယ်အဆက်တောင်စလုံးမြောက်စလုံးကျေးရွာမှာတိုက်ပွဲဆက်လက်ပြင်းထန်နေတယ်လို့ကရင်ပြည်အမျိုးသားများကဝေရတဲ့ KNDF ဗဟိုကြံကြားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
တိုက်ပွဲဖြစ်တာရက်ဆက်နေလို့ဒီရက်ဖြစ်နေတော့မှတိုက်ပွဲရတယ်အခါမဟုတ်တိုက်ပွဲကတော့ပြင်းထန်တဲ့ရက်ကြီးရှိတယ်ပြီးတော့ဒီခဏညင်ပြီးမှဒီမှာနှစ်ပိုင်းဖြစ်လိုက်အဲ့နေပါတော့မင်းရဲ့တန်ချိန်သွားလိုက်အပေါ်ဆိုတော့ဒီမှာအခုတော့အခုလက်တော်ဒီရက်ပိုင်းထမှာတော့ပင်လောင်းနဲ့ဖက်ကုန်နဲ့ဆရာတိုက်ပွဲရအောင်ပြင်ဆင
်ပင်လောင်းမြို့နယ်ဘက်မှာပြီးခဲ့တဲ့ February လနောက်ဆုံးအပတ်ကလေးကစစ်ကောင်စီတပ်တွေအင်အားအလုံးအရင်နဲ့ထိုးစစ်ဆင်လာပြီးတဲ့နောက်တိုက်ပွဲပြင်းထန်လာတာအခုချိန်ထိတောက်လျှောက်လာနေချီကြဖြစ်ပွားနေတယ်လို့ KNDF ကပြောပါတယ်။ဘာကြောင့်ရက်လကြာရှည်တိုက်ပွဲပြင်းထန်နေလဲဆိုတာ KNDF ကခုလိုပြောပါတယ်
အဓိကတော့ဖြစ်ကောင်ကြီးကဒီစစ်ကြောင်းတွေကိုအဲ့ကလေးကထိုးတယ်ထိုးပြီးတော့ပါအခုချိန်ထိလည်းစစ်ကြောင်းဆက်ထိုးနေပေါ့နော်အဲ့ဒါကြောင့်မလို့ပဲတောင်းတပ်ပေါ်ဆက်ဖြစ်တာ
အလားတူပဲကြားပြည်နယ်ဒေသအခေါ်ကီယနီပြည်နယ်ဒီမော့ဆိုမျိုးနယ်အရှိချမ်းဘက်မှာလည်းထိုးစစ်ဆင်မှုကြောင့်ရက်ဆက်တိုက်ပွဲဖြစ်ပွားနေတာပါ ဒီမော့ဆိုနဲ့ပင်လောင်တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှု၄ကြောင်းတိုက်ခတ်မှုတွေအပြင်းထန်လုပ်လာတာလို့ KNDF နဲ့စစ်ဆောင်ဒေသခံတချို့ကပြောဆိုပါတယ်။ဘေးလွတ်ရာမှာတိမ်းရှောင်လာတဲ့ဒီမော့ဆိုမျိုးနဲ့အရှိချမ်းစစ်ဆောင်တို့ကမနေ့ကသူတို့နေအိမ်ခဏပြန်ကြည့်ရင်လက်နက်ကြီးပစ်ခတ်မှုနဲ့ကြုံခဲ့ရလို့ထပ်ပြီးတော့ပြေးလာရတဲ့အကြောင်းပြောပါတယ်။
အဝေးကနေဖြစ်တာတော့မနေ့ကတော့ဖြစ်တယ်။နောက်မနေ့ကဆိုရင်ကျမတို့အိမ်ခဏလေးပြန်ရှိတော့အမှတနေ့ကြီးထူနေတာဒီဆက်ပေါ်လည်းရှိတဲ့ဆင်းလည်းအဲ့ဒီအချစ်တဲ့ချာရောက်ခဲ့မှာပါနော်။အဲ့ဒီဖက်ခုံဘက်မှာတော့ဟိုထူတန်တော့ကြားတယ်ဗျာလက်ဝေးဝေးတယ်ပေါ့နည်းနည်းတော့ဝေးတယ်ပေါ့။ဆက်ပေါ်ရှိလဲရှိတယ်တခါလေကျဆက်ပေါ်မရှိလဲရှိတယ်လက်လက်ကြီးအများနဲ့ထူတယ်သူတို့ကျင်းစုထားတော့လက်လက်ကြီးတားကြဲအဲ့မှာပဲကြီးကြီးဝင်ရတော့ပေါ့။
ပင်လောင်ဒီမော့ဆိုဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးတိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်စစ်ပြေးဒုက္ခသည်တွေတနေရာပြီးတနေရာပြောင်းရွှေ့နေထိုင်နေကြရတာပါသူတို့တို့ဆေးဝါးနဲ့စားရည်တောက်ရည်အပြင်ယာယီတဲထုတ်ဖို့နေရာထိုင်ခင်းတွေအမိုးအကာတွေအလွန်အမင်းပင်အကူအညီလိုအပ်နေကြပါရဲ့ရှင
်ချမ်းကရားနယ်စပ်မှာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားဒေသခံတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းအလိမ္မာပြောပြပေးတာပါဆက်လက်ပြီးတော့လျှက်စင်မီရှော့ကြတဲ့ရှော့ချပတဲ့သတင်းကိုထုတ်လွှင့်ပေးခြင်းပါတယ်လျှက်စင်မီမလုံမလောက်နဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာသုံးစွဲမှုတွေကိုရှုံချဖို့ရှော့ချဖို့အာဏာပိုင်တွေကညှဉ်းပန်းလိုက်တဲ့အကြောင်းအဲ့ဒီအတွက်စိုးရိမ်နေကြပါတယ်ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာသတ်မှတ်ချက်အတွင်းသာလုပ်ငန်းတွေမှာလျှက်စင်မီသုံးဖို့အမိန့်ထုတ်ထားတာကြောင့်အထူးသဖြင့်အငယ်စားလုပ်ငန်းရှင်တွေထိကြိုက်မှုရှိမှကိုစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးဖို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ကပြောပြပါလိမ့်မယ်
။ညနေ 9:00 ကနေနောက်တရက်မနက် 9:00 အထိလျှက်စစ်မီးကိုမတုံးဖို့တပိုင်းတနိုင်အိမ်တွင်းဆက်မှုလက်မှုလုပ်ငန်းရှင်တွေကိုလျှက်စစ်တပ်အားဖြန့်ဖြူးရေးကော်ပိုရေးရှင်းကဧပြီလ24ရက်နေ့စွဲနဲ့အတိပေးထားပါတယ်။ဒီလိုအချိန်နဲ့ကန့်သက်တာကိုဆက်မှုဇုံတွေမှာအရင်လုတ်ခဲ့ပြီးအခုလျှက်စစ်ဝန်အားမနိုင်တဲ့အတွက်လူနေရက်ကွက်ထဲကအသေးစားလုပ်ငန်းတွေကိုပါကန့်တက်ရကြောင်းလျှက်စစ်တအားပေးကော်ပိုရေးရှင်းကတာဝန်ရှိသူတို့က VOA ကိုပြောပါတယ
်။ညမနက်9နာရီနဲ့18နာရီတွင်ဝယ်လုပ်ရမှာလေလုပ်ငန်းအဲ့18နာရီနောက်ပိုင်းတော့မလုပ်ရဘူးလို့ပြောချင်း။အခုကတော့စက်မှုဆောင်ပြပါမှလုပ်နေတယ်စက်မှုရမှုလုပ်ငန်းတွေပေါ့နော်။အဲ့အဲ့ဒါတွေကစောင့်မချင်းစစ်ဖို့ဆိုညွှန်ကြားချက်ထုတ်တယ်။ Generation ကထုတ်လို့မှနည်းနေတော့မိကထိမ့်တုံနေရတယ်
။ဌာနဆိုင်ရာကပေးတဲ့လျှက်စစ်မီကိုအပြုတ်သုံးနေရတဲ့အိမ်တွင်းမှုလုပ်ငန်းတွေကတော့မိအားကောင်းတဲ့ညပိုင်းအချိန်မှာပဲအဓိကအလုပ်လုပ်ကြတာပါအခုလိုကန့်သတ်မှုတွေကြောင့်အသေးစားလုပ်ငန်းတွေဒီထက်ပိုပြီးကျက်တဲသွားနိုင်တယ်လို့ခန့်မှန်းနေတာတွေလည်းရှိပါတယ်မြောက်ဒဂုံကတွင်ခုံလုပ်ငန်းရှင်တူက VOA ကိုခုလိုပြောပါတယ
်ဒီပုံမှန်တော့မနက်ခင်းကိုမိမလာလို့ရှိရင်မိခန့်နဲ့ပဲပန်းရတာဆိုတော့လုံငန်းနိုင်တော့ပဲမလာအောင်ဆိုလို့ရှိရင်တော့အချိန်ကြီးဒီလေးဖြစ်တာပေါ့အဲ့ဒါကြီးကသွားတာအဲ့ဒါကြီးကဖြစ်တော့မှာပေါ့ဟိုတချို့နေရာရှင်မိအားကလာနဲ့တချို့တော့ကရိနေဆွဲလို့မရတဲ့ချိန်ကြီးရှိရတယ်နော်ညတော့ကောင်းဒီမှာလည်းထားလို့ရတာမျိုးပေါ့နော်ဒီအားလေးနည်းနည်းလေးတက်မှဆွေးနွေးဆဲရတာအဲ့လိုမျိုးဖြစ်နေဖြစ်တာပေါ့ဟုတ်အဲ့ဒါမှတနင်္လာနေ့လာပဲရတော်တော်လေးတော့ဒီနေ့ဖြစ်တာပေါ့နော်ဟုတ
်ရန်ကုန်မန္တလေးလိုနေရာကလွဲလို့ကြံတဲ့နေရာတွေမှာလျှက်စစ်ကိုအနှဲငယ်သာရနေပါတယ်အေယာဝတီတိုင်းမှာလျှက်စစ်ကို2နာရီပေး4နာရီပြက်စနစ်နဲ့ပေးနေကြောင်းလုပ်ငန်းရှင်တို့ကအခုလိုပြောပါတယ
်အော်ညီမတို့ဒီအေယာဝတီတိုင်းဘက်ကပို့ဖို့လေပြီးတော့ဒီ2နာရီလား4နာရီပြက်တာတောင်မှအမှန်ဟုတ်အကောင်တော့ဒီလေးတွေကတော့အကောင်တော့အကျက်ကျတော့အခုဒီစီလေးတွေကလည်းတက်တယ်။အော်ပြည်နယ်လေးကိုပြည်ပြီးတကယ်မတိုင်ခင်လေးကစပြီးတော့တက်နေရတယ်ရှိပါပေါ့နော်။မနက်အလုပ်စကြံနေပြီးတော့ဒီသက်နာရီလောက်ထိပဲအမ်ဒီချက်မောင်းနေတဲ့အချိန်ကြီးတော့ကျွန်တော်တို့တော့ဒီဆိုလာနဲ့ပြောတာများတယ
်။နေ့ပူချိန်တွေတက်လာလို့မြို့ကြီးတွေမှာလျှက်စစ်တုံးဆွဲတာပုံများလာတယ်လို့ဘလူးချောင်းလျှက်စစ်စက်ရုံသုံးခုကပေးပို့နေတဲ့တာဝါတိုင်တွေအကြိမ်ကြိမ်ဖောက်ခွဲခံရပြီးဓာတ်အားပြတ်တောက်နေကြောင်းလျှက်စစ်စွမ်းအင်ဌာနကတင်းနှာလေးကထုတ်ပြန်ခဲ့တာပါ။ပြည်တွင်းနိုင်ငံရေးမတည်ငြိမ်မှုနဲ့အတူအထွေထွေစီးပွားရေးကျဆင်းတာလျှက်စစ်တပ်အားကိုအလုံလောက်ထုတ်လုပ်ဖြန့်ဖြူးမပေးနိုင်တာတွေကိုကြုံနေရပါတယ်။လျှက်စစ်ကိုမိကိုအားထားနေရတဲ့အထွေထွေကုန်ထုတ်လုပ်ငန်းတွေအလုံးကုန်ကြစည်းကြောင့်လုပ်ငန်းရပ်ဆိုင်တဲ့အသည့်ဖြစ်လာခဲ့တာပါ။ရခင်ကတရက်ကို၈နာရီအလှည့်ကျစနစ်နဲ့လျှက်စစ်ပေးနေရကအခုနောက်ပိုင်းမှာ၄နာရီချားလောက်ပဲလျှက်စစ်ရရှိတော့တာပါ။ပြည်တွင်းမှာတော့အလွယ်တကူတက်ဆင်နိုင်တဲ့တရုတ်ကလာတဲ့နေအောင်ချီစွမ်းအင်သုံးဆိုလာပြားတွေကိုတနိုင်တပိုင်အားပြုသုံးဆွဲလာကြပါတယ်စစ်ကောင်စီရဲ့စီမံကိန်းနဲ့ဗန်နားရေးဌာနကတော့ပြည်ပကတင်သွင်းလာတဲ့ဆိုလာနဲ့ဆက်ဆက်ပစ္စည်းတွေကိုအခွန်ကင်းလွန်ခွင့်ပြုလိုက်ပြီလို့ဧပြီလ20ရက်ကကြေညာထားပါတယ်ခင်ဗျာ
VOA အမေရိကန်တန်ကန်ဤဧပြီလ25ရက်အင်ကာနီညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA American တန်ကနေသတင်းပေးပို့ချက်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဆက်လက်ပြီးတော့အိန္ဒိယနိုင်ငံတွေမှာကိုဗစ်ကပ်ရောဂါဗီဇာပြောင်းမျိုးကွဲသစ်တွေ့ရှိနေတဲ့အကြောင်းသတင်းကိုလည်းပြောပြပေးပါမယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်တွေ့ရှိနေတာကြောင့်သတိထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။မြန်မာနိုင်ငံအိန္ဒိယထိုင်းအပါအဝင်နိုင်ငံတချို့မှာကူးစက်မြန်မျိုးဗီဇာပြောင်းရောဂါပိုးမျိုးကွဲသစ်တွေတွေ့ရှိနေတာကြောင့်လည်းသတိထားဖို့တိုက်တွန်းတာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်ဖြူထွေးကပြောပြမှာပါ။
ဒီမရင်းမှာကိုဗစ်ကပ်ရောဂါပြည်တွင်းကူးစက်ဖြစ်ပွားမှုဟာအခုဧပြီလ3ရက်ကစပြီးအနည်းငယ်မြင့်တက်လာခဲ့ပြီးတော့24နာရီအတွင်းအတည်ပြုလူနာသေ52ဦးတက်ခွဲအတည်ပြုတွေ့ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယမှာလည်းအခုနှစ်စံပိုင်းကတည်းကကပ်ရောဂါကူးစက်မှုပြန်ပြီးတော့မြင့်တက်ခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနောက်ဆုံးတွေ့ရှိထားတဲ့ကိုဗစ်မျိုးရိုးဗီဇပြောင်းရောဂါပိုး XBB.1.16 ကိုမရကန်ကတက်ခွဲတီပြူလူနာတစ်တွေထံမှာဖြစ်ပွားကူးစက်တာမတွေ့ရသေးပေမဲ့လို့အိန္ဒိယထိုင်းနိုင်ငံမှာတော့တွေ့ရှိထားပါတယ်။ပြည်တွင်းမှာတက်ခွဲတွေ့ရှိတဲ့အတီပြူလူနာတွေစီမှာမျိုးရိုးဗီဇပိုးသင့်မတွေ့ရဘူးဆိုပေမဲ့ဒီကိုဗစ်မျိုးစိတ်ကကူးစက်နှုန်းမြန်ဆန်လို့ပြည်တွင်းမှာလည်းရှိနေနိုင်လောက်တယ်လို့အွန်လိုင်းကနေကျန်းမာရေးပညာပေးနေတဲ့ဒေါက်တာသူရိုင်လိုင်ဝင်းကပြောပါတယ်
။ကျွန်တော်စီမှာတော့မရောက်သေးဘူး။သူကထိုင်းဘက်ကိုတော့ရောက်နေပြီ။ဒါပေမဲ့ဒီမှာလည်းရှိရင်လည်းရှိလောက်တယ်ပေါ့နော်။ဘာဖြစ်လဲဆိုတော့အခုတလောမှာကိုဗစ်တွေပြန်ဖြစ်နေတာတွေ့ရလေ။ဟိုခရဲမျိုးသက်ဖြစ်တဲ့ကူးစက်တာလည်းမြင်ရတယ်။အဲ့တော့ဆိုင်းမှာရှိတယ်ဆိုရင်အခုကျွန်တော်တို့ဒီအေကွေတုန်းကလည်းဗဒန်ကာလာတွေပိုင်းမှာလည်းလူတော်များများမြန်မာနိုင်ငံတော်တော်များများဆိုင်းကိုတွားကြတာဆိုတော့လေ။အခုကိုဗစ်တွေလည်းပြန်ဖြစ်နေပြီဆိုတော့ကျွန်တော်ထင်တာရောပေါ့နော်။ရောက်တော့ရောက်နေပြီကြာကျွန်တော်တိထားဆစ်ဆင်းနိုင်သေးလို့မတွေ့သေးရလို့ပဲကျွန်တော်ကထင်တယ်။ဘာဖြစ်လို့အဲ့လိုပြောရလဲဆိုတော့ तू ကကူးစက်ဖို့တော်တော်မြန်တယ်လို့ပြောတယ်။ရှေ့မှာရှိနေတဲ့ကိုဗစ်မျိုးစိတ်တွေကတူကူပြီးကူးစက်မှုမြန်တယ်လို့ပြောတယ်
။အရင်ကကိုဗစ်လက္ခဏာတွေအတိုင်းခံစားရတာချင်းတူပေမဲ့ Arthritis လို့လည်းခေါ်တဲ့အခုမျိုးရိုးဗီဇတင်မာတော့မျက်စိနာတဲ့ရောဂါလက္ခဏာဖြစ်တာကိုတွေ့ရတယ်လို့ဒေါက်တာသူရိလိုင်ဝင်းကရှင်းပြပါတယ
်။အဲတူမာကထူးထူးခြားခြားဖြစ်တယ်လို့ရောရှိတဲ့ရောဂါလက္ခဏာတစ်ခုရှိတယ်။အဲ့ဒါဘာလဲဆိုတော့မျက်စိနာတာ။မျက်စိနာတာကအရင်ကိုဗစ်တင်မာကရှိရောရှိတယ်သူ့လောက်မဆိုးဘူး။အခုကမျက်စိနာတာကတော်တော်များများမှာဖြစ်ကြတယ်လို့ပြောတယ်။ကိုဗစ်ရဲ့လက္ခဏာလည်းမှာပေါ့နော်ဒီအခုမျိုးစိတ်တွေဟာကမျက်စိနာတာဖြစ်တယ်လို့ပြောတယ်။အဲကျန်တဲ့လက္ခဏာတွေကတော့အတူတူလောက်ပဲ။အဲကျန်တဲ့စနာတွေကတော့ခုနပြောသလိုပေါ့ဟိုချောင်းဆိုးတာရောနှာစီးချောင်းဆိုးတာနှာစီးကခေါင်းကိုက်တာရောအဖျားတက်တာနားကိုက်တာစသဖြင့်ဒီဟာတွေကတော့ပုံမှန်အတိုင်းပဲပေါ့နော်။အဲတော့သူ့မှာရှိတဲ့ထူးထူးခြားခြားလက္ခဏာရယ်ဆိုရင်တော့ကျွန်တော်ထင်တာတော့မျက်စိနာတာလို့ပြောရမယ်။မျက်စိနာတာပိုပြီးအဖြစ်များတယ်။ဒါပေမဲ့ဒီမျိုးစိတ်တစ်ကကျန်တဲ့ကိုဗစ်ရောဂါတွေထက်ပိုပြီးတော့ပြင်းထန်လားဆိုတော့မဟုတ်ဘူး။အဲ့ဒါတော့မဟုတ်ဘူးပုံပြီးပြင်းထန်တာမျိုးတော့မရှိဘူးငခုရောဂါအခံမရှိဘူးဆိုရင်တော့အသက်တွေဆုံးတဲ့ဖြစ်ဖြစ်ဖြစ်တာတွေပါလေတဲ့ဒီတော့မတွေ့အဲ့တော့အရန်တော့ဆိုရင်ကြာမလိုလားပ
ါကယောဂါကာကွယ်ရေးနီလန့်တွေအတိုင်းအခုဖြစ်ပွားနေတဲ့ကူးစက်မြန်တဲ့ကိုဗစ်ပိုးသစ်ကိုထိချုပ်နိုင်ဖို့နီလန့်တွေကိုလည်းသူကပြောပြထားပါတယ
်ပထမဆုံးကတော့ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးတို့တချို့ကလည်းဒီမျိုးစိတ်တစ်ကာကွယ်ဆေးမတွန်းနိုင်ဘူးဆိုပြောတယ်ဒါကအဲ့လိုရောလည်းမဟုတ်ပါဘူးသူကကာကွယ်ဆေးကိုတန်အောင်ခံနိုင်ရှိရဲဆိုပြီးတချို့ကလည်းပြောတယ်ဒါပေမဲ့ကာကွယ်ဆေးထိုးတဲ့တွေမှာယောဂလက္ခဏာရောနေတယ်ဆိုတဲ့ကိစ္စကအတူတူပဲအရင်တိုင်းပဲအဲ့တော့ကာကွယ်ဆေးကတော့မဖြစ်နေထိုးအောင်ပါပဲပြီးတော့အရင်ထိုးထားတဲ့ကာကွယ်ဆေးနဲ့ဘူစတာနဲ့ပေါ့နော်ဝေးသွားပြီဆိုရင်တော့ကျွန်တော်ဘူစတာတစ်ကြိမ်လောက်တော့ပြန်ပြီးတော့ထောင်းကာကွယ်ဆေးပေါ့နော်ဘူစတာတစ်ကြိမ်လောက်တော့ပြန်ပြီးတော့ထိုးတင်တယ်နှာခေါင်းကြီးပြန်တက်ဖို့လိုမယ်အဲမကြာခဏဆိုလိုလက်ဆေးဖို့လိုမယ်အရင်တိုင်းပဲလူထူတက်တဲ့နေရာကြီးသိမ်းမသွားနဲ့ဖျားနာနေတဲ့သူရဲ့ ကိုယ်တိုင်လည်းဖြာနာနေရဆိုရင်အပြင်းတွေမထွက်နဲ့လူထုတဲ့နေရာမတော်နဲ့ရုံးနေပိုင်းမတော်နဲ့ဖြာနာနေတဲ့သူတွေဝေးဝေးနေကိုဗစ်ကာဝေးဈေးပြန်ထိုးဟိုဘူစာလေးဖြစ်ဖြစ်ပြန်ထိုးနှာခေါင်းလေးပြန်တက်လက်စေးလောက်ဆိုရပါတယ
်ကယောဂါဖြစ်ပွားကူးစက်တာယောဂါလက္ခဏာပြင်းထန်တာနဲ့တိတ်ဆုံးနှုတ်ကိုလျှော့ချနိုင်ဖို့အတွက်ကိုဗစ်ယောဂါထက်ဆောင်ကာကွယ်ဆေးထိုးကြဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်အသက်၅နှစ်အထက်ရှိသူတိုင်းကိုဗစ်ရောဂါကာကွယ်ဆေးထိုးဖို့နဲ့တက်နိုင်သမျှလူထုထက်တဲ့နေရာတွေကိုရှောင်ကျဉ်တာနှာခေါင်းစီးမတ်စတက်တာအပါဝင်လက်ကိုဆက်ပြားနဲ့စနစ်တကျဆေးကြောတာလို့ကာယောဂါကာကွယ်ရေးအခြေခံနည်းလမ်းတွေကိုဆက်ပြီးတော့ကျင့်သုံးကြဖို့လည်းတိုက်တွန်းထားပါတယ်ရှင်
။ကိုဗစ်ကာယောဂါဗီဇာပြောင်းပို့သစ်ကိုအိမ်နီးချင်းနိုင်ငံတွေမှာတွေးရှိတဲ့အကြောင်းမက်ခင်ဂျီတွေပြောပြပေးတာပါ။အခုဆက်ပြီးကြားမှာကတော့ထိုင်းနိုင်ငံကနေအချင်းကျခံမြန်မာတွေပြန်ပို့လိုက်တဲ့အကြောင်းပြောပြပါမယ်။ထိုင်းနိုင်ငံအတွင်းမှာအကြောင်းအမျိုးမျိုးနဲ့ပြစ်ဒဏ်ကြားခံခဲ့ရပြီးတဲ့မြန်မာနိုင်ငံသား190ကျော်ကိုထိုင်းအာဏာပိုင်တွေကမနေ့ကရနောင်းမြို့ကနေကော့တောင်းဘက်ကိုပြန်ပို့လိုက်ပါတယ်။ပြန်ပို့ခံရသူတွေထဲမှာကိုဗစ်ကာယောဂါပိုးရှိသူတဒါဇင်လောက်ရှိတယ်လို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံအတွင်းအကြောင်းအမျိုးမျိုးကြောင့်ပြစ်ဒဏ်ကြားခံရပြီးတဲ့မြန်မာရှိပြောင်းအလုတ်သမား190ကျော်ကိုမနေ့ကတင်းနာနေကရနောင်းမြို့စိတ်ကန်းကနေကော့တောင်းဘက်ကိုပြန်ပို့ခဲ့တာပါသူတို့တွေဟာထိုင်းနိုင်ငံရဲ့အကျဉ်းထောင်အသီးသီးမှာပြစ်ဒဏ်ကြခံရပြီးမှရနောင်းလူဝင်မှုကြီးကြပ်ရေးအချုပ်မှာ2လကနေ6လလောက်ထိနေရပြန်ဖို့စောင့်နေရသူတွေဖြစ်ပါတယ်သူတို့ကိုနေရပြန်ပို့ချိန်မှာကော့တောင်းအာဏာပိုင်တွေကကိုဗစ်ကာယောဂါပိုးစစ်ဆေးပေးခဲ့ရမှာတော့ကိုဗစ်ကာယောဂါပိုးတွေ့ရှိသူ12ယောက်လောက်ရှိတယ်ဆိုပြီးကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလူသမားအရင်းမြစ်စင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ဒီလုံမတန်ရာရှိရနောင်းကနေပေါ့နော်သူကြတဲ့လူတွေကိုစီးပို့လာပြီးတော့ကျွန်တော်တို့ဒီမှာလုံမအကြောင်းသူလုံးကြောင်းဖမ်းခံရတဲ့လုံမ191ယောက်ပို့လာတယ်။လူသမီး55ယောက်ပါတယ်ဒီထဲမှာလေ
။ဟုတ်ကဲ့
။အဲကျွန်တော်လေလေနဲ့ကျွန်တော်ရနောင်းကနေကော့တောင်းကပို့လာတယ်။အခုဘက်မှာတာဝန်ရှိတဲ့လူတွေကတော့ကိုဗစ်ဆစ်စိမှုတွေလုပ်တယ်၊ကျန်းမာရေးဆော့ရှောက်မှုတွေလုပ်တယ်၊ပြည်သူပညာပေးတွေလုပ်တယ်။ဟာဝီပီးတာနဲ့ချို့နယ်ဒေသအရက်ဒေသလူတွေဆိုရင်ကားနဲ့ချင်းချင်းပြန်ပို့ပေးတယ
်။
ကိုဗစ်ဆစ်စိတဲ့အချိန်မှာတော့ကျွန်တော်တို့အပူချိန်လေးရမ်းများတော့ကျွန်တော်တို့ဒီပို့စနေရလောက်တွေ့တယ်ခင်ဗျာ
။အခုဆိုရင်ရနောင်းအချုပ်ထဲမှာလူရက်စစ်သူ10ခန်းလောက်သာကျန်နေသေးကြောင်းမကြာခဏဆိုသလိုအကျဉ်းသားတွေကတော့များလာကြောင်းကိုလည်းပြောပြပါဗျ
။ဒီကုလလို့ဆက်ဒီကြံတိုက်ခင်းတဲ့ကြံပြီးပြီဆိုတော့အလုံးစုံသုံးကြိမ်ရှိသွားပြီပေါ့။သုံးကြိမ်ထဲမှာဆိုတော့လူ900ကျော်600လောက်ရှိသွားပြီခင်ဗျာပို့တာသုံးကြိမ်မှာ။ဒီနောက်မှာတော့ကုလလို့ဆက်ရောက်30ကျော်20နီးပါးလောက်ပဲကြံပြီလို့ပြောတယ်။ဒါပေမဲ့လည်းကျွန်တော်တို့ဒီတလတွင်းတွင်းထဲမှာဆိုတော့လူက200 300ပြည့်ပြည့်ဖြစ်သွားတာပေါ့ခင်ဗျာ။အများနဲ့ဖမ်းမိတယ်ဆိုတော့လေဟုတ်ကဲ့ပ
ါထိုင်းအကျဉ်းထောင်ဒီအချုပ်တွေကနေလွတ်ရစီတဲ့မြန်မာတွေကိုမဲဆောင်မြော်ရီမဲဆိုင်တာချီလိုက်ရန်နောင်းကော့တောင်လမ်းတွေကနေပြန်လဲလွှဲပြောင်းပေးလိရှိပါတယ်ကိုဗစ်ကပ်ဘေးကာလမှာနေဆက်လမ်းတွေတရားတွေပိတ်ထားတဲ့အတွက်ပြည်နေတန်ပေးတဲ့သူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်ဒီထဲမှာတော့မဲဆောင်မြော်ရီချစ်ကြည်တရားအမှတ်နှစ်ကနေပြည်နေတန်ပေးသူတွေကိုအများဆုံးလွှဲပြောင်းပေးခဲ့တာဖြစ်ပြီးရနောင်းကော့တောင်ရေလန်းကတော့ကော့တောင်မြို့ကစောက်ကြည်စင်တာမှာလက်ခံနိုင်တဲ့လူဦးရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလမှာနှစ်ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့ AD လ25ရဲ့အင်္ဂါညချမ်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်တံဖြစ်နဲ့ပူးတွဲပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru channel 123 တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။အခုဆက်လက်ပြီးတော့ VOA ရဲ့သတင်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့အချိန်ကြာရောက်ပါပြီ။မကြာခင်မှာဆိုရှယ်မီဒီယာလူကြီးများသတင်းတို့များကမ္ဘာတလွာခရီးသွားတဲ့နေရာပေါင်းစုံအကြောင်းစုံတို့ကိုကြည့်ရှုကြားရမှာဖြစ်ပြီးအရင်ဆုံးတော့အမေရိကန်နိုင်ငံ၏အကြောင်းကိုထုတ်လွှင့်ပေးခြင်းပါတယ်။အာဖရိကတိုက်ဆူဒန်နိုင်ငံကနေနိုင်ငံအတော်များများသူတို့တန်တမန်တွေကိုကယ်ထုတ်နေကြပါတယ်။အမေရိကန်နိုင်ငံသားတွေကတော့အတွင်းမှာကြံရှိနေကြဆဲဖြစ်ပါတယ်။ကြံရှိနေတဲ့အမေရိကန်နိုင်ငံသားတွေဘေးလွတ်ရာမှာခိုလုံဖို့အမေရိကန်အစိုးရကတရားဝင်ဆက်သွယ်တာကိုစောင့်ကြဖို့အမေရိကန်အရာရှိတွေကိုမှာထားပါတယ်ဆူဒန်အတိုက်ခံပြည်သူစစ်နဲ့အစိုးရစစ်တပ်အကြားတိုက်ပွဲတွေအကြီးအကျယ်ဆက်ဖြစ်နေပြီးနိုင်ငံတွင်းမှာကြံနေတဲ့အမေရိကန်နိုင်ငံသားတွေကိုဘယ်လိုကယ်တင်နိုင်မလဲရွေးစရာနည်းလမ်းတွေစဉ်းစားနေတဲ့အကြောင်း VOA သတင်းတောက် Veronica Valdaras Ojelsia ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ်
အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံကသံတမန်တွေဘေးကင်းရာကယ်ထုတ်ပြီးနိုင်ပိုင်းတွင်မှာပဲဆူဒန်တိုက်ခံလက်နက်ကိုင်ပြည်သူ့စစ် RSF အဖွဲ့နဲ့သူရဲ့ခေါင်းဆောင်မိုဟာမက်ဟမ်ဒန်တန်ကလူကသဗ္ဗအင်ဒိုဝေးအနီးကနေသူတို့ဆက်ပြီးတိုက်မယ်အကြောင်းအာခံနဲ့ကြေညာချက်ထုတ်ပြန်ပါလေဒီကြေညာချက်ပုံတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျဒီဗျူချက်တော့မရနိုင်ပါဘူးဒါပေမဲ့လည်းတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတဲ့သတင်းတွေရပြီးဆူဒန်စစ်တပ်ဘက်ကလည်းအပြင်းထန်ဆက်တိုက်နေပါတယ်ပြည်ထောင်စုကျောင်းရုရှားစနစ်ကတော့ပြည်ထောင်စုအရာရှိတွေဆူဒန်ကနေထွက်သွားပြီလို့ Twitter ကနေရေးပါတယ်။အမေရိကန်ပြည်ထောင်စုကတော့ဆူဒန်နိုင်ငံထဲမှာကျန်နေတဲ့အမေရိကန်နိုင်ငံသားတွေကိုဘယ်လိုထောက်ပံ့ကူညီပေးနိုင်မလဲအကဲဖြတ်နေပါတယ်။အငြိမ်းစားပုံမူကြီး Steve Gunyard က ABC ရုပ်သံကိုအခုလိုပြောပါတယ်။
The Pentagon overnight said that they could
ညာရင်းကြီးမဲ့ Pentagon စစ်ဌာနချုပ်ကပြောတာကခါတုံမြို့တော်နဲ့ဆူဒန်စစ်ကမ်းကြားမှာဖြတ်တန်းသွားလို့ရတဲ့လမ်းကြောင်းရှာနိုင်ဖို့စဉ်းစားနေတယ်ဆိုတာပါအမေရိကန်ရေတပ်ကမောင်းသူမဲ့ drone ယာဉ်တွေသုံးပြီးအချက်လက်တွေယူလူတွေကိုပင်လယ်ပြင်ထဲကနေကယ်ထုတ်နိုင်မယ်လို့တွက်ထားပါတယ
်ဆူဒန်နိုင်ငံမှာကျန်နေတဲ့အမေရိကန်နိုင်ငံသားအများစုကအကူအညီပေးအဖွဲ့တွေမှာလွတ်လပ်နေတဲ့ဆူဒန်နယ်ဘောအမေရိကန်နိုင်ငံသားတွေပါဒီမိုကရက်ထက်လွတ်တော်မှမက်ခ်ဝါနာက ABC ရုပ်သံကိုခုလိုပြောပါတယ
် There is actually a UN effort now to get people
လူတွေကိုခါတုံမြို့တော်ကနေကုန်းနန်းသုံးပြီးကယ်ထုတ်ဖို့ကုလသမဂ္ဂကစ조사ခဲ့ပါတယ်။နိုင်ငံတကာလက်တွဲဖက်တွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေရဆိုတာကျွန်တော်တို့သိတယ်။ဒီကိစ္စမှာအရှိအလဲပိုင်းကလက်တွဲဖက်တွေတရုတ်တောင်ပါတယ်။တခြားဥရောပနိုင်ငံတွေနဲ့လည်းကျွန်တော်တို့ဆောင်ရွက်နေပါတယ်။ဆူဒန်မှာကြံနေတဲ့အကူအညီပေးရေးအဖွဲ့ကအဖွဲ့ဝင်တွေကိုအပြင်ကိုထုတ်နိုင်အောင်စ조사နေကြပါတယ
်။လောလောဆယ်တော့အမေရိကန်နိုင်ငံသားတွေဘေးကင်းလုံခြုံတဲ့နေရာတွေမှာဆက်ပြီးခိုလုံနေဖို့လိုတယ်လို့ထက်လွတ်တော်မှဝါနာကပြောပါတယ်။တချိန်ထဲမှာဆူဒန်ပြည်သူတွေဘေးကင်းဖို့အတွက်အပြည့်အခက်ရဆေးရေးဂျားဝင်ဆောင်ရွက်ဖို့လိုနေတယ်ဆိုတာကဘာတိုက်တွန်းနေကြပါလေ။လေးလာသုံးသပ်သူတွေဖြစ်တဲ့ Rebecca Hamilton က VOA ကို Skype ကနေခုလိုပြောပါလေ
။ What Sudan really needs what Sudan
ဆူဒန်နိုင်ငံလိုအပ်နေတာဆူဒန်ပြည်သူတွေကအရင်အချိန်ကြာမြင့်စွာခရေကကျမတို့ကိုပြောနေကြတာကအားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒီကိစ္စကရှုပ်ထွေးခတ်ခဲ့ပြီးတော့အချိန်ယူရပါလိမ့်မယ်။ဒါပေမဲ့ရေရှည်တည်တံ့တဲ့ဒီမိုကရေစီကိုထူထောင်နိုင်မှုအတွက်ထိုက်တန်တဲ့ပေးဆက်မှုပါ
။မနေ့ကဘာဒီကန်မှာတော့ဝိပုစုတောင်းတဲ့သူတွေကိုပုံရမင်းကြီးဖရန်စစ်စ်က
Perciò rinnovo il mio appello affinché
ကျွန်တော်တို့ရန်စုံရကြပါလို့မြစ်တာရက်ခံခြင်းမာတဲ့တွဲဆောင်ဆွေးနွေးပွဲတွေပြန်ဆနိုင်မယ့်လမ်းကိုရွေးချယ်ကြပါလို့ပုံရမင်းကြီးမြစ်တာရက်ခံသွားတာပါ။ WFP ကုလသမဂ္ဂရဲ့ကမ္ဘာစံနှိုင်းကအဖွဲ့ကတော့ဒီကနေ့ရပိုင်ဆူဒန်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေထဲမှာကလေးငယ်တွေအများအပြားပါဝင်တဲ့အကြောင်းပြောပါတယ်။အရေးပေါ်အကူအညီဖြင့်တောက်ရည်ရဖို့မဖြစ်မနေလိုအပ်နေတယ်လို့လည်းပြောဆိုကြပါတယ်ခင်ဗျာ
။ဆူဒန်ပြည်တွင်းဖြစ်နေတဲ့ဆူဒန်နိုင်ငံထဲကနေအမေရိကန်နိုင်ငံသားတွေကယ်ထုတ်ရေးအကြောင်းပြောပြတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုကြည့်ရှုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်ဗီဒီယိုသတင်းတွေကိုပြောပြခြင်းပါသေးတယ်။ကမ္ဘာအကြီးဆုံး55ကာရက်ကျော်ပရမျာကြီးကိုစော့သဘီလေလံတိုက်ကနေလေလံတင်ဖို့ပြင်ဆင်နေပါတယ်။ မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ပျုံယန်မြို့တော်ကမြို့တင်မှာအင်ယာတစ်တောင်းဆောက်လုပ်ပြည်စည်းမှုအခမ်းအနားကိုတက်ရောက်ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတိုလေးတွေကိုမအေးတန်တာကျော်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ပရိရှာတော်ဝင်မိသားစုအတွက်အခုနောက်ဆုံးရွှေရထလုံးဖြစ်ပါတယ်မေလ6ရက်နေ့မှာကျင်းပမယ့်နန်းတက်ပွဲအတွက်ချားစ်ဖီယန်နဲ့ကျင်းရတော့ကမဲလာတို့ဟာအသစ်ဆုံးရထလုံးနဲ့တက်တန်းအရင်ဆုံးရထလုံးတွေနဲ့အသွားပြန်လုံးမှာပါဒိုင်းမွန်ဂျူဘလီစင်ရတုနိုင်ငံတော်ရထလုံးလို့နာမည်ပေးထားပြီးတော့ချားစ်ဖီယန်ကြီးနဲ့ကျင်းရတော်တို့နန်းတက်ပွဲအသွားစီးဖို့ဖြစ်ပါတယ်ဒီရထလုံးကအလေးချိန်၄ဒံရှိပြီးတော့ရထလုံးကိုဆွဲဖို့အတွက်မြင်းကောင်ကြီးများများပို့ပြီးတော့လိုအပ်ပါတယ်ဒီအသွားမှာစီးရဲ့ရထလုံးကအကွဲလွန်သူမေတော်ကြီးအလေးစစ်ဘက်ဘီရင်မာကြီးနန်းတက်260ပြည့်အခမ်းအနားမှာတုံးခဲ့တဲ့ရွှေရထလုံးဖြစ်ပြီးတော့အဲ့ကနေနန်းတက်ပွဲအခမ်းအနားပြီးရင်တော့နောက်ထပ်ရထလုံးတစ်စီးနဲ့ဘတ်ကင်ဟမ်နန်းတော်ကိုပြန်လာတဲ့အခါတတိယမြောက်ဂျော့ချ်ဘီရင်ကြီး1962ခုနှစ်ကစတင်အသုံးပြုခဲ့တဲ့ရွှေရထလုံးနဲ့ပြန်လာမှဖြစ်ပါတယ်။အပြန်ခီးတိုင်းသူပြည်သားတွေကိုနှုတ်ဆက်တဲ့ခီးကတော့မေတော်ဖြစ်သူနန်းတက်တုံးကသွားခဲ့တဲ့လေးမိုင်ခွဲခီးကွာဝေးရဲ့သုံးပုံတစ်ပုံကိုပဲသွားမှာဖြစ်ပါတယ်ကမ္ဘာအကြီးဆုံး55ကရက်ကျော်ဗြိတိန်များကြီးကို American လေးလံကေဟာ South Bay လေးလံတိုက်က2023ဇွန်လမှာလေးလံတင်ရောင်းချဖို့ပြင်နေပါတယ်ဒီဗြိတိန်များကြီးက Mozambique နိုင်ငံကထွက်တဲ့ဗြိတိန်များကြီးဖြစ်ပြီးတော့ Australia Del Flora လို့နာမည်ပေးထားပါတယ်ဒီပြည်ထောင်စုကြီးက2022ဇူလိုင်လမှာဒုဖော်ရရှိခဲ့ပြီးတော့အရင်းတော့အနေနဲ့100ကရယ်လောက်ရှိပါတယ်။အချောသွေးပြည့်တဲ့နောက်မှာတော့55.22ကရယ်ရှိပြီးတော့ဟောင်ကောင်မှာဧပြီလ18ရက်နေ့ကစလို့အကျိုးပြသထားပါတယ်။ဟောင်ကောင်ကပြီးသွားရင်တော့ထိုင်ဝမ်တရုတ်စင်ကာပူဒူဘိုင်းဂျနီဗာတို့မှလည်းပြသပြီးတော့ယူရိုမြို့မှာတော့ဇူလ10ရက်နေ့မှာလေလံတင်မှာပါ။ဒီပြည်ထောင်စုကြီးမတိုင်ခင်ကကမ္ဘာအကြီးဆုံးပြည်ထောင်စုဖြစ်တဲ့စံချိန်တင်လေလံပြစ်ခဲ့တာကတော့Sunrise နေထွက်ချိန်ဆိုတဲ့မြန်မာဗရမားဖြစ်ပြီးတော့ Geneva မှာပြုလုပ်ခဲ့တဲ့2015လေလံပွဲမှာဒေါ်လာ30,000ကျော်နဲ့ရောင်းချခဲ့ရပါတယ်။ Mozambique နိုင်ငံကဗရမားထွက်တာကတော့အသစ်ဖြစ်ပြီးတော့လူကြိုက်ပုံများနေတယ်လို့ South Africa ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံပျိုယန်မြို့တော်ကဟွာဆွန်မြို့တင်မှာအင်အားသစ်တပေါင်းဆောက်လုပ်ပြီးစီးမှုအထိမ်းအမှတ်အခမ်းအနားကို2023ဧပြီလ18ရက်နေ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တက်ရောက်သွားတယ်လို့ KRD သတင်းမှာဖော်ပြထားပါတယ်။နောက်ထပ်အင်အားစီမံကိန်းတစ်ခုကိုဖေဖော်ဝါရီလမှာစတင်ခဲ့ပြီးတော့2လကြာမှအခုအင်အားစီမံကိန်းတစ်ပြီးစီးရပါ။လူမှုရေးပျော်ရွှင်ခြင်းနဲ့ပြည့်နှက်နေတဲ့ Socialist Wada ရဲ့အကောင်းစားလမ်းတစ်တစ်ခုလို့အစိုးရသတင်းမှာတင်စားထားပါတယ်။ပြုံရဲမျိုးတော်မှာ9နှစ်အတွင်းအင်အားသစ်အလုံး9000အပီဆောက်လုပ်ဖို့2021ခုနှစ်မှာစီမံကိန်းချပြီးတော့လှုပ်ဆောင်နေတာဖြစ်ပြီးဒီစီစဉ်ကိုမြောက်ကိုရီးယားအစိုးရရဲ့အထူးဦးစားပေးလုပ်ငန်းစဉ်ဖြစ်တဲ့ကင်ဂျွန်အွန်ကပြောထားပါတယ်။သူကပြုံရဲမျိုးတော်ကိုကမ္ဘာအထင်ကြီးအမျိုးတစ်မျိုးဖြစ်လာဖို့စိတ်ကူးနဲ့လှုပ်ဆောင်နေတာပါ။ဧရာမဒိုင်နိုဆောရပ်စ်ရက်စ်အမျိုးအစားဒိုင်နိုဆောကြီးတစ်ကောင်ရဲ့အယူအဆဖြစ်ပါတယ်။ဒိုင်နိုဆောရပ်စ်ရက်စ်အတူကောက်ဆိုရင်တော့ T-Rex ဒိုင်နိုဆောကြီးကအမြင့် 12.8 ပေနဲ့အရှည် 31.1 ပေရှိပါတယ်။ဒီရုပ်စုကြီးကတက်တန်းအဖြစ်နှစ်တန်းပေါင်း68တန်းရှိပါပြီ။ဒီရုပ်ကြွင်းစုကြီးကို TRX 293 Trinity လို့နာမည်ပေးထားပြီးတော့ T-Rex 3ကောင်ရဲ့အယူပေါင်း293ရုပ်နဲ့ပြန်ဆင်ထားတာပါ။ဒီကောင်ကြီးမှာဆင်ထားတဲ့အရိုးတွေရဲ့တဝက်ကျော်က2008ခုနှစ်နဲ့2023ကြာအမေရိကန်ပြည်အောင်စု Montana နဲ့ Wyoming ပြည်နယ်တွေမှာရှာတွေ့ခဲ့တဲ့ Dinosaur တွေကဖြစ်ပါတယ်။ T-Rex တစ်ကောင်လုံးအတွက်အရိုးပြည့်စုံရှာတွေ့တာမဟုတ်လို့လုံနေတဲ့အရိုးတွေနေရာမှာတော့ Plaza ရိုးတူတွေနဲ့ဖြည့်ထားပေးပါတယ်။ကမ္ဘာမှာနှစ်ပေါင်းသန်းပေါင်းများစွာကနေထိုင်ခဲ့တဲ့ဒီ Dinosaur ကြောက်ဖြစ်ရုပ်ကျင်းအရိုးစုကြီးကိုဒေါ်လာ6တန်းကျော်နဲ့လေလံတင်ရောင်းချလိုက်တာပါ။ဈေးကတော့ရမယ်လို့မှန်းထားတဲ့ဈေးထက်နည်းရခဲ့ပြီးတော့တခြားဘူဆောင်ကျွေးတွေနဲ့ရောင်းဈေးကတော့လေလံဈေးထက်မြင့်ပါတယ်။ဘယ်သူဝယ်ရဲဆိုတော့မသိရပါဘူး။ဒီလိုမျိုး T-Rex အမျိုးစုလေလံတင်တာဒါနဲ့မှ3-5ပဲရှိသေးပြီးတော့ဥရောပမှာလေလံတင်တာဒါပထမဦးဆုံးချိန်မှာ အရင်တော့ကတော့မြောက်အမေရိကတိုင်းမှာရှာတွေ့ထားတဲ့ Sunet Stan ဆိုတဲ့ T-Rex ရိုးစုတွေကို1998ခုနှစ်နဲ့2020ခုနှစ်တို့မှာဒေါ်လာ 8.4 သန်းနဲ့ဒေါ်လာ 31 သန်းတို့နဲ့လေးလံတင်ရောင်းချခဲ့ရပါတယ်။နယူးဘောင်းနေလေကင်တခဲမှာအမေရိကန်ပြည်အောင်စုအရှေ့အလယ်ပိုင်းကန်ယူရန်ပြည်နယ်တစ်ခုဖြစ်တဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်မှာကားရက်ထားတဲ့ AMP ခေါင်းမိုးအောင်ဘလက်ကလတ်ထိုင်နဲ့ AAC စာထိုင်ဖတ်နေတဲ့အမျိုးသားသူ့ရဲ့အိမ်ကိုမဖိတ်ခေါ်ဘဲနဲ့ရောက်လာတဲ့ဧည့်သည်ကြောင့်တော်တော်လန့်သွားရတာပါ။သူ့အိမ်ကိုရောက်လာခဲ့သူကဝက်ဝံကြီးတကောင်ဖြစ်ပြီးတော့သူ့လဲလန့်ဝက်ဝံလဲလန့်ဖြစ်သွားကြရပါတယ်။ဖြစ်ပုံကတော့ April 17ရက်နေ့ရာသီဥတုကတာတာရရမှု David Oppenheimer အိမ်ပြန်ထွက်ပြီးတော့လင်းငင်းခံစာဖတ်နေတာဖြစ်ပါတယ်။အဲ့ဒီချိန်မှာပဲ AAC လက်လျှောက်ထွက်လာတဲ့ဝက်ဝံကြီးသူ့ဘေးနားကိုပြုံးဆိုရောက်လာခဲ့တာပါ။တူးနဲ့တူနီနီလေးမှရုတ်တရက်တွေ့သွားကြပြီးတော့နှစ်ဦးလုံးလဲလန့်သွားကြတာကိုကင်မရာမှာတွေ့ရပါတယ်။ဝဝွန်ကြီးစီကမိဇံတစ်ချက်ထွက်ပြီးတော့ချက်ချင်းပဲထွက်ပြေးသွားတာပါ။ဒီဝဝွန်ကြီးအတွက်ကဒီကိုလာလေတာပထမဦးဆုံးချိန်မဟုတ်ဘဲနဲ့လူတွေမရှိချိန်အိမ်ကိုအလဲလာသွားခဲ့သေးတာကိုလုံခြုံရေးကင်မရာမှတ်တမ်းတွေမှာတွေ့ရပါတယ်။ဒါကြော K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ဝင် J-Hope တယောက်ဧပြီလ17ရက်နေ့အင်္ဂါနေ့မှာပဲစစ်မှုထမ်းမှုသွားပါပြီ။သူက BTS အဖွဲ့ဝင်တွေထဲမှာစစ်မှုရန်ဖြစ်ရတဲ့ဒုတိယမြောက်တယောက်ဖြစ်ပါတယ်။သူလိုက်ဖလာတယ်လို့ယူဆရတဲ့ Vanguardzy ဆိုးမျိုးရော်နဲ့မိုင်90ကျော်ကွာကဝမ်ကျူးမြို့မှာကျင်းပတဲ့တက်သားအစ်ကျူစုပွဲအခမ်းအနားကျင်းပရာနေရာကိုရောက်လာခဲ့တာတွေ့ရပါတယ်။နာမည်ရင်းဂျွန်ဟော့ဆော့ဖြစ်တဲ့ J-Hope က Harvey Baglater နောက်တော့ကျွန်တော်ပြန်လာခဲ့ပါမယ်လို့တောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာဂရုံးတုံးထားတဲ့သူ့ရဲ့ဓာတ်ပုံနဲ့တင်ပြီးတော့သူ့ပရိသတ်တွေကိုနှုတ်ဆက်ထားပါတယ်။အဲ့မှာသူရဲ့ပရိသတ်တွေတောင်းတဲ့ချီပြန်ပြီးတော့သူ့ကိုနှုတ်ဆက်ဆုတောင်းပေးကြတာလည်းတွေ့ရပါရဲ့။တောင်ကိုရီးယားနိုင်ငံမှာကအရွယ်ရောက်ပြီးတော့ကျန်းမာတန်ဆွဲတဲ့အမျိုးသားတိုင်းရဲ့18နှစ်နဲ့22နှစ်ကြားမှာစစ်မှုထမ်းမှုသတင်းပို့အများအပြားကတနှစ်ခွဲကနေပြီးတော့တနှစ်နဲ့6လကြာနိုင်ငံအတွက်စစ်မှုထမ်းပေးရပြီးတော့ဒီစီးမြင့်တွေကအမှုပညာရှင်တွေနဲ့တချို့အတွက်တော့ချွင်းချက်ရှိပါရဲ့။
VOA American တန်ရဲ့အင်ကာညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်နေတဲ့ထူးခြားသတင်းတွေကိုပေးပို့လို့တဲ့ VOA မှာတေးသချင်းတောင်းဆိုလို့တဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
မတိကြာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ဘဝကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA ကနေသတင်းပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တတိယမြောက် Charles ပြင်နန်းတက်ပွဲကျင်းပဖို့ပြည်ထိုင်မှာအသေးစိတ်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေပါတယ်။နန်းတက်ပွဲအခမ်းအနားလုပ်မဲ့ဖျားရှင်ကိုကြောင်းကနေနန်းတက်ပွဲကအပြန်ဘယင်ကြီးစီမဲ့ရထလုံးအထိအစီအစဉ်အတိုင်းအတိမ်အဆောင်မရှိအောင်ပြင်ဆင်နေကြတာကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေအတူတူသွားကြည့်ကြအောင်ပါခင်ဗျာ
ဗြိတိန်နိုင်ငံမှာမေလ6ရက်နေ့ကျရင်တတိယမြောက် Charles ဘုရင်နန်းတက်ပွဲကိုကျင်းပမှာဖြစ်ပါတယ်။1953ခုနှစ်ထဲကဆိုရင်ပထမဆုံးဖြစ်မဲ့နန်းတက်ပွဲကိုတော်ဝင်အခမ်းအနားအတိုင်းကြီးကြီးကျယ်ကျယ်ခန်းခန်းနားနားကျင်းပနိုင်ဖို့ပြင်ဆင်မှုတွေကိုလက်နေချီတွေကလုပ်နေကြပါတယ်။ ဖရီဒင်သမိုင်းမှာနှစ်ပေါင်း1000ကျော်တည်းကအစဉ်လာအတိုင်းလန်ဒန်မြို့လေကဝက်စ်မင်စတာအဲဘီဖျားရှိခိုးကျောင်းမှာလမ်းတက်ပွဲကိုကျင်းပမှာပါ Charles ဘုရင်နဲ့အချင်းရတော်မိဖုရားတို့ဟာဘက်ကင်နမ်နန်းတော်ကနေဝက်စ်မင်စတာအဲဘီဖျားရှိခိုးကျောင်းကိုသွားမယ်တမိုင်ကျော်ခရီးအသွားအပြန်ကိုတော်ဝေရထလုံးတွေစီးပြီးတော့သွားကြမှာဖြစ်ပါတယ်ဖျားရှိခိုးကျောင်းအသွားကိုကွယ်လွန်သွားပြီဖြစ်တဲ့အဲလိဇဘက်ဘုရင်မကြီးနန်းသက်60ပြည့်ဆယ်ရတုအထိမ်းအမှတ်ဆောက်လုပ်ခဲ့တဲ့ Diamond Jubilee State Coach ရထလုံးကိုစီးပြီးတော့သွားမှာဖြစ်တယ်လို့တော်ဝင်ပစ္စည်းများထိမ့်သိမ်းဆောက်ရှောက်သူကရှင်းပြပါတယ
် Well it's the first time that this carriage has been used at a coronation
ပထမဆုံးအချိန်ဖြစ်တဲ့နန်းသက်ဘုရင်မှာဒီရထလုံးကိုအသုံးပြုမှာဖြစ်ပါတယ်2014ခုနှစ်တုန်းကဒုတိယမြောက်အလိဇဘက်ဘုရင်မကြီးတွေ့ပေးခဲ့တာဖြစ်ပြီးအဲ့နှစ်ကပါလီမန်အစည်းအဝေးစတင်တဲ့အခမ်းအနားကိုဘုရင်မကြီးတော်တော်ကဆီးခဲ့ပါတယ်အဲ့နောက်ပိုင်းအခမ်းအနားတချို့အတွက်အသုံးပြုခဲ့ပေမဲ့လည်းအခုလိုမျိုးတမိုင်းဝင်အရေးကြီးတဲ့ပွဲမျိုးအတွက်တော့တခါမှအသုံးမပြုခဲ့ပါဘူ
းနန်းတက်ပွဲပြီးသွားရင် Charles ဘုရင်နဲ့ Camilla မိဖုရားတို့ဘက်ကင်နမ်နန်းတော်ကိုပြန်ကြတဲ့အခါမှာတော့1830ပြည့်နှစ်ပိုင်းတွေကစလို့နန်းတက်ပွဲတိုင်းမှာတုံးခဲ့တဲ့ Gold State Coach ရထလုံးကိုစီးပြီးတော့ပြန်ကြမှာပါလမ်းတစ်လျှောက်စောင့်နေကြမဲ့ပွဲလာပရိသတ်တွေအနေနဲ့အင်မတန်ခမ်းနားတဲ့တမိုင်းဝင်ရထလုံးစီးပြီးဘုရင်ကြီးမင်းကန်းမင်းနားနဲ့နန်းတော်ပြန်လာကိုတွေ့မြင်ကြရမှာဖြစ်ပါတယ်
This coach will be the centerpiece of the much larger and longer procession.
That of when he died in Westminster Abbey ဘုရားကျောင်းကနေပြီးဘက်ကင်နန်းတော်ကိုပြန်နေလမ်းခီးမှာဒီရထလုံးကအဓိကခန်းနေရာကနေပါဝင်မှာဖြစ်ပါတယ်။ရထလုံးကြီးကတော်တော်ကိုကြီးပါတယ်။အခုကျမရက်နေတဲ့ဘေးမှာမြင်ရတာနဲ့ကိုဘလောက်ကြီးလဲဆိုတာသိနိုင်မှာပါ။၄မီတာနီးပါးအမြင့်ရှိပြီး8မီတာကျော်ရှိပါတယ်။အလေးချိန်က၄တန်လေးပါတယ်။ဒါကြောင့်ပဲလမ်းလျှောက်သွားတဲ့နှုံးနဲ့သွားလို့ရတာဖြစ်ပါတယ်။ခက်ပြည့်ပြည့်သွားလို့ဒီတော်ဝင်ခန်းနာရဲ့ခန်းနာထဲဝါမှုနဲ့တကူအရှင်ကိုပို့ပြီးတော့ပေါ်လွန်စီမှာဖြစ်ပါလေရှင
်နန်းတက်ပွဲအသွာစီးမဲ့ရထလုံးကမြင်း6កောင်စွဲဖြစ်ပြီးတော့အပြန်စီးမဲ့1962ခုနှစ်ထဲကဆောက်လုပ်ထားတဲ့ရွှေရထလုံးကတော့မြင်း7កောင်စွဲရထလုံးဖြစ်ပါတယ်
So we've got 8 horses which will be strapped to the gold coach.
ရွှေရထလုံးကိုမြင်း7កောင်နဲ့ဆွဲမှာဖြစ်ပါတယ်ရထလုံးဘေးတစ်ဖက်တစ်ချက်မှာလည်းအချွေရန်တွေကလမ်းလျှောက်လိုက်မှာဖြစ်ပါတယ်ဘရင်ကြီးဘေးရန်ကင်းကင်းရောက်ပြီးအနေရကင်းကင်းပြန်နိုင်ရေးကိုအဓိကထားလိုက်ပါဆောင်ရွက်ကြမှာပ
ါနန်းတက်အခမ်းအနားအပြီးနန်းတက်ဘရင်သားမကတော်ဝင်မိသားစုတွေဘက်ကင်နမ်နန်းတော်သွားကြတာကိုလည်းနန်းတော်ရှိရလမ်းတစ်ဖက်တစ်ချက်မှာပြိသက်ထောင်တဲ့ချီစောင့်ကြည့်နေကြမယ်လို့မျှော်လင့်ရပါတယ်ဒီနေ့ခေတ်ဗြိတိန်မှာတော်ဝင်မိသားစုတွေရဲ့အခမ်းအနားနဲ့အနာဂတ်ကိုထင်ဟပ်တဲ့အခမ်းအနားမျိုးဖြစ်စေမယ်လို့ဘက်ကင်နမ်နန်းတော်ကထုတ်ပြန်ထားပါတယ်ဘာသာရေးအခမ်းအနားနဲ့နန်းတက်ပွဲကိုကျင်းပမဲ့ Westminster Abbey ဖျားရှိခိုးကျောင်းထဲမှာတော့ဘုရင်အဖြစ်တရဖူဆောင်းတဲ့အခါထိုင်မဲ့ထိုင်ကုန်အောက်က၆တန်းပြင်ကိုအခုတစ်ခေါက်မှအများပြည်သူပထမဆုံးမြင်တွေ့နိုင်ကြမှာဖြစ်ပါတယ်။ဖျားကျောင်းရဲ့ဆင်အမြင့်လိုလှုပ်ထားတဲ့နေရာက၆ခင်းတန်းပြင်ကို1268ခုနှစ်တုန်းကတတိယမြောက်ဟန်ရီဘုရင်အမိန့်နဲ့ကျောင်းမျိုးစုံကိုဒီဇိုင်းထွင်ခင်းထားတာပါ။ဒါပေမဲ့1880ခုနှစ်ထဲကစပြီးကောဇောခင်ပီဖုံးကထားတဲ့ကျန်းကင်းကိုအခုနန်းတက်ပွဲကြမှာမြင်မှုကြမှာဖြစ်ပါတယ
် So that's going to be an incredible moment because for the last coronation and
ဒီနန်းတက်ပွဲတုန်းကကြောက်ခင်းမြင့်တဲ့ပြင်ကိုမမြင်ခဲ့ရသလိုတခြားနန်းတက်ပွဲတွေတုန်းကလည်းအဲ့ဒီလိုပဲဖုံးထားခဲ့တာကြောင့်အခုတစ်ခေါက်ကတကယ်ကိုထူးခြားပါလိမ့်မယ်တော်တော်လေးယိုယွင်းနေတဲ့အတွက်အပေါ်ကနေကောဇောနဲ့အမြဲဖုံးကထားလေးရှိပါတယ်တိထားသမျှသမိုင်းတစ်လျှောက်မှာဒီကြောက်ချမ်းခင်းကိုဖုံးကွယ်ပဲနန်းတက်ပွဲကျင်းပမှာဖြစ်တာမို့ကြောက်ရောင်စုံနဲ့လှပအောင်ပုံဖော်ထားတဲ့ကြောက်မြင့်တဲ့ပြင်အလှကိုမြင်တွေ့နိုင်ကြမှာဖြစ်ပါတယ
်မေလ6ရက်နေ့နန်းတက်ပွဲပြီးသွားရင်မေလ7ရက်နေ့ကနေ23ရက်နေ့အထိအများပြည်သူကိုအကန့်အသတ်နဲ့လာကြည့်ခွင့်ပေးမှာမို့ထူးခြားတဲ့အခွင့်အလမ်းဖြစ်တယ်လို့လည်းသူကပြောပါတယ်နှစ်ပေါင်း80အတွင်းပထမဆုံးဖြစ်တဲ့နန်းတက်ပွဲအထိပ်အမှတ် Charles ဘုရင်ပုံပါတဲ့ငွေအကြွေတွေငွေစက်ကူတွေကိုလည်းဗြိတိန်မှာထုတ်လုပ်ထားပါတယ်ဗြိတိန်တော်ဝင်မိသားစုတွေရဲ့ထူးခြားတဲ့အထိပ်အမှတ်တွေတိုင်းမှာမပါမဖြစ်ထုတ်လုပ်တဲ့အထက်မှာကျွေးတွေတွေလည်းပါဝင်ပါတယ် Charles ဘုရင်နန်းတက်တဲ့အထိပ်အမှတ်လက်ဖက်ရည်ကွက်တွေအချိုပကံတွေဆေးထည့်တဲ့ကျွေးဘူးလေးတွေပါဝင်တဲ့ပစ္စည်းငါးမျိုးကိုတော်ဝင်အမှတ်တစိမ့်နဲ့ထုတ်လုပ်နေပါတယ
် The China wear to mark the coronation it features a newly painted coat of arms
နန်းတက်ပွဲအထိပ်အမှတ်ထုတ်လုပ်တဲ့ကျွေးတွေထဲမှာတစ်ဆက်ဆက်တော်ဝင်အမှတ်တစိမ့်ကိုခန့်နှိပ်ထားပါတယ်အမှတ်တစိမ့်ဒီဇိုင်းထဲမှာပါတဲ့ရေးကြီးတဲ့အရာတွေအားလုံးပေါင်းတေချာလုပ်ရပါတယ် United Kingdom ကိုကိုစားပြုတဲ့အမှတ်တစိမ့်၄ခုပါဝင်သလိုအလုံးပူပေါင်းဆောင်ရွက်မှုကိုပေါ်လွင်အောင်ဖဲကြိုးနဲ့ရှက်နွယ်ပုံဖော်ထားတဲ့တင်မှာခွန်အားကြီးမှုကိုကိုစားပြုတဲ့ဝတ်သစ်ချပင်အရွက်တွေငိမ့်ချမ်းမှုကိုကိုစားပြုတဲ့လော်ရယ်ရွက်တွေကိုလည်းရောရှက်ထည့်သွင်းထားပါတယ်
အမေရိကန်သမ္မတကတော်ဂျီလ်ဘိုင်ဒန်အပါအဝင်ကမ္ဘာတဝန်းကအထူးဧည့်သည်တော်တွေတက်ရောက်ကြမယ်နန်းတက်ပွဲဟာဗြိတိန်ရဲ့သမိုင်းအဆင့်အလားယဉ်ကျေးမှုတွေကိုထင်ဟပ်နေတဲ့တော်ဝင်အခမ်းအနားတစ်ခုဖြစ်မှာပါနန်းတက်ပွဲပြီးနောက်တနေ့တနင်္ဂနွေနေ့ကျရင်တော့ရက်ွက်တွေမှာစူပေါင်းမိတ်ဆုံစားပွဲတွေလုပ်ပြီးတော့ဘရင်သစ်ကိုကြိုဆိုကြမှာဖြစ်တယ်လို့အများပြည်သူပါဝင်ဆင်နွှဲနိုင်ကြမယ်ဂီတဖျော်ဖြေပွဲကိုလည်းဝင်းစာနန်းတော်မှာကျင်းပမယ်လို့ဘာကင်နမ်နန်းတော်ကအစီအစဉ်ထုတ်ပြန်ထားပါတယ်ရှင်ကျွန်မဆူမြန်ပါပါ
ဖြီတိန်တော်ဝင်နန်းတက်ပွဲအကြောင်းပြောပြတဲ့ကဘာတလွားခီးသွွားအစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်မဲ့သတင်းပတ်စဉ်အစီအစဉ်ကတော့မေလ14ရက်နေ့ကျင်းပမဲ့ထိုင်းနိုင်ငံရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေကတော့အပြိုင်ဆိုင်မဲဆွယ်နေကြပါတယ်။အဲ့ဒီပါတီတွေထဲမှာမဲဆန္ဒရှင်ပြည်သူ့အကြရေပန်းစားတဲ့ဖွေထိုင်းပါတီကတော့ရွေးကောက်ပွဲနိုင်ခဲ့ရင်ပြည်သူ့အတွက်လှုံ့ဆော်ပေးမဲ့အဓိက6ချက်ကိုထုတ်ပြန်ပြီးတော့မဲဆွယ်နေပါတယ်။ဒီအကြောင်းဒီတစ်ပတ်နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမတ်ညိုညိုတွင်ကတင်ပြထားပါတယ်ခင်ဗျာ
မေလရွေးကောက်ပွဲမှာရေပန်းအစားဆုံးဖြစ်တဲ့ဖွေးတိုင်းပါတီကနေတိုင်းပြည်မှာဒီမိုကရေစီပြန်ပြီးဖော်ဆောင်နိုင်ဖို့အရေးတကြီးလှုပ်ဆောင်ရမယ့်အချက်6ချက်ကိုကြေညာခဲ့တာမှာထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာတွေကြားမှာလည်းရေပန်းစားနေပါတယ်။ဖွေးတိုင်းပါတီရဲ့မေလ14ရက်ရွေးကောက်ပွဲအတွက်မဲဆွဲနေတာမှာထိုင်းနိုင်ငံသားတွေအစိုးပြုထားတဲ့အခြေခံဥပဒေတွေရေးဆွဲဖို့ဘယူရိုကရက်စီမံခန့်ခွဲရေးတွေပြုပြင်ပြောင်းလဲဖို့ခင်းနဲ့မကိုက်ညီတော့တဲ့ဥပဒေတွေပယ်ဖျက်ဖို့တရားစီရင်ရေးပြုပြင်ပြောင်းလဲဖို့စစ်မှုမထမ်းမနေရပြတ်ထန်းထားတာကိုထပ်ပြီးမတတ်မှတ်ဖို့ရွေးကောက်တင်မြှောက်ထားတဲ့အုပ်ချုပ်ရေးမှုတွေကိုပြောင်းလဲခန့်အပ်ဖို့အချက်တွေကိုသူတို့ပါတီအနိုင်ရပြီးအစိုးရဖြစ်လာခဲ့ရင်ပြုလုပ်ပေးမယ်လို့ကြေညာခဲ့တာပါအခုလိုဖွေးတိုင်းပါတီကပြောဆိုလိုက်တဲ့အချက်တွေကမြန်မာနိုင်ငံဒီမိုကရေစီရေးအတွက်လည်းကိုက်ညီမှုတွေရှိတဲ့အကြောင်းနိုင်ငံရေးလှိလာသုံးသပ်သူတွေကဆိုပါတယ
်အခြေခံဥပဒေကိစ္စကစကင်တာတိတ်ကောင်းတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဟို1932ခုနှစ်မှာပရောဟိုဆိုစတရားနာတင်ပြီးတော့ဘရင်စနစ်ကိုဖြိုချပြီးတော့ဟို constitutional monarchy ပေါ့ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံတဲ့ဘရင်စနစ်ကိုပြောင်းလိုက်တာအဲ့ဒီကနေစပြီးတော့တောက်လျှောက်စစ်တပ်ကအနာဒိနာခဏလေးအချိန်ဆိုတော့အချိန်20လောက်ရှိသွားတယ်။ဆိုတော့ဖွဲ့စည်းပုံခြေအောင်ဦးရဲ့တော့ကြဖြစ်သွားတယ်။1992ခုနှစ်ကနေ98ခုနှစ်ဂျာကာလာတော်တဲ့မှာဖွဲ့စည်းပုံခြေအောင်ဦးရဲ့ဆိုင်လှုပ်ရှားမှုတွေကြီးဖြစ်ပြီးတော့မှ98ဖွဲ့စည်းပုံခြေအောင်ဦးကနိုင်ငံတကာအသိအမှတ်ပြုတဲ့အဆင့်ရောက်သွားတယ်။သို့တော်လည်းပဲထက်စင်လက်ထက်မှာတချို့ဟာလာဟိုစီဝိုင်းကိစ္စတွေမှာအော်အလွဲတုံးတာရေပူကျူရှာရဲဆွဆွဲရုံဒီပြီးတော့မှ2006မှာလည်းတင်းဦးဖြစ်သွားတယ်။အဲ့ဒီအရင်စပြီးတော့2009ဖွဲ့စည်းပုံခြံဟုတ်ပြီးပေါ်လာတဲ့ခါကျတော့စစ်တပ်ကဟာလာဒီရေရှည်သဆိုးရှည်စီမဲ့အခြေခံလေးချမှတ်ကျင်းသုံးလာရှိလာတယ်။အခုမြန်မာနိုင်ငံမှာလည်းပဲမင်းအွန်လိုင်းတို့ကဥပဒေလမ်းကြောင်းဆက်သွားတယ်။နောက်ဖွဲ့စည်းပုံခြံဟုတ်ပြီးဆက်ကင်တာတယ်ဒါကခက်တာကကျွန်တော်တို့ရဲ့ဒီဟိုအဓိကနိုင်ငံရဲ့ဥဆောင်နေတဲ့ NLD, CRPH, NUCC, NUG တို့ကခဏအချိန်အထိဥပဒေလမ်းကြောင်းမတက်တာ။ဘယ်လိုဝင်ချင်အောင်ဝင်စင်ကိုမတက်ရဲသေးဘူးဖြစ်နေ။မတက်နိုင်သေးဘူးဖြစ်နေ။အဲ့တော့အဲ့ဒါကစိတ်မကောင်းကြရဘူး။ဆိုတော့ဒီအတိုင်းဆက်သွားနေရင်တော့ဖြစ်ရင်ရင်လေးစရာပဲ။အဲဖြူထိုင်းပါတီကိုအတူတူတင်တယ်။ဖြူထိုင်းပါတီကတော့မှရဲတင်းနဲ့ဖွဲ့စည်းပုံခြေအောင်ဥပဒေသွဲမယ်လို့ပြောနေတယ်ဆိုရင်မြောင်းနိုင်ငံရဲ့ဆက်ဆက်တဲ့ဘက်ကအဲ့လိုလေးသုံးသပ်ပြရစီ
။ဒါပြင်ခင်းနဲ့မကိုက်ညီတော့တဲ့ဥပဒေတွေပယ်ဖျက်ရမယ်ဆိုတဲ့အချက်နဲ့တရားစီရင်ဆိုင်ရာမှန်ကန်ညီမျှမှုကိစ္စတွေကလည်းမြန်မာနိုင်ငံမှာလည်းပြုလုပ်ရမယ်အချက်တွေဖြစ်တယ်လို့ဆိုပါတယ်
။ကောင်းမွန်တဲ့နိုင်ငံရေးအာဏာကိုတကယ်လည်းပအောင်လုပ်နေတာဥပဒေပဲလေ။ဥပဒေလမ်းကြောင်းကိုတက်ကွတက်ရမှာကိုခင်းနဲ့မလျော်ညီတော့ဥပဒေတွေဖျက်ပြရမယ်သိမှန်တာပဲ။အဲ့တော့ဥပဒေလမ်းကြောင်းရေးတင်တက်ဖို့လိုလာတယ်။အဲ့ဒါဖြူထိုင်းပါတီကရှေ့ပြလိုက်တာ။အဲ့တော့အဲ့လိုမရှိတဲ့ခါကျတော့ဥပမာစဉ်းစားကြည့်ပါ။ကျွန်တော်အခုကဲတက်ပြင်းများရှိလာတယ်။ PDF တွေရှိလာတယ်။အဲ့တော့ကိုယ့်ရဲ့ဒေါ်လာရင်းအားစုကထုတ်လိုက်တဲ့တက်မတော်ဥပဒေချိန်ထဲမှာ
စိတ်မဆိုင်ဥပဒေပေါ်လာရင်တပီလို့လွှမ်းချုပ်ပါမယ်ပြတ်သွားမှာဟုတ်ဥပဒေအောက်မှာတော့ရှိလို့ရှိတယ်ညနေငယ်မှာရှိနေတဲ့မကောင်းတဲ့ဥပဒေကိုဖျက်ပြလိုက်နောက်တော့ဥပဒေအစ်တတင်လက်တွေ့ကျင့်သုံးလမ်းကြောင်းအကောင်းဆုံးပဲလို့ကျွန်တော်မြင်ပါတယ်
စစ်မှုထမ်းမှုဆိုင်ရာကိစ္စနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံကစစ်မှုထမ်းနေသူတွေအတွက်ဥအောင်ထုကအခုလိုမြင်ပါတယ
်ကျွန်တော်တို့ဒီဒီမိုစီနိုင်ငံထဲမှာနိုင်ငံတိုင်းမှာလည်းရှိပါတယ်ဒါကတော့ဟိုတိုင်းပြည်ရဲ့လိုအပ်ချက်ရပါဗျာသို့တော့ရှုထိုင်းပါတီရဲ့ခြေကမှုကစစ်ဝင်စားစရာကောင်းတဲ့နှစ်ချက်တစ်ချက်ကဆိုတော့စစ်မှုထမ်းနေကိစ္စက voluntary ဖြစ်ရခင်ဗျာအတင်းကျစုဆောင်းတော့သူလက်မခံလူတရားချက်ကပါလေအဲ့လိုတက်ထဲဝင်နေစဉ်တော်တဲ့မှာတကယ်တက်ကထွက်ခဲ့သည်ရှိတော့အပြင်မှာဘောရည်တူရအောင်ဆိုတာအသင်းဝန်ကြီးပညာတွေပါတင်ပေးလိုက်တယ်အဲ့ဒါကတော့ကျွန်တော်နိုင်ငံထဲမှာရှိတဲ့ဒီနေ့တော်လိုင်းစစ်မှုထမ်းနေကြတယ်ဟာတိုင်းနာခွက်စင်းအဖွဲ့တွေဖြစ်ဖြစ် PDF ဖြစ်ဖြစ်တော်လိုင်းစစ်မှုထမ်းနေရစစ်မှုထမ်းနေကြတဲ့အချိန်မှာစစ်မှုထမ်းကလာပြီးသွားရင်မလိုဆိုစစ်မှုထမ်းနေတဲ့အချိန်မှာစစ်မှုထမ်းကောင်းဖြစ်အောင်နေကျင်သွားအချိန်ထဲမှာတော်လိုင်းပြီးသွားရင်နောက်လှုပ်ရှားလို့ရတဲ့ပညာတွေပဲစစ်တင်ပြီးသွားတဲ့ဘက်ကစဉ်းစားမယ်သူတို့အာမခံချက်တွေပြီးသွားမယ်ဆိုတဲ့ဘက်ကစဉ်းစားရင်သိကောင်းတယ်ဖြူထိုင်းပါတီကသူ့တင်နေတော့ချက်ပေါ်တယ
်မီလာ၁၄ရက်နေ့ကျင်းပမဲ့ထိုင်းအစိုးရရွေးကောက်ပွဲမှာဘေးပါတီကအပြတ်တက်နိုင်မယ်ဆိုတာလေ့လာသူတွေအနေနဲ့ခက်မှန်းရခက်ခဲနေပေမဲ့ဝင်ကြီးချုပ်ဟောင်းတက်ရှင်ရှင်နဝထရာရဲ့သမီးပေတောင်တန်ရှင်နဝထရာဦးဆောင်တဲ့ဖွေတိုင်းပါတီကတော့ထိုင်းလူလူကြားမှာတခြားပါတီတွေထက်ပိုပြီးရေပန်းစားနေတာကိုတွေ့ရပါတယ်ရှင
်မညိုညိုလွင်စီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံဆိုတဲ့အပတ်စဉ်ကဏ္ဍကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်VOA American တန်ကနေအင်္ဂါနေ့ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမမျှသစင်အောင်ကပြောပြပေးပါခင်ဗျာ
။စစ်ကောင်းဆောင်နေတဲ့ရုတ်တရက်တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတင်းမှုချုပ်ဟောင်းဘန်ကီမွန်ကမြန်မာနိုင်ငံမှာကြမ်းဖက်မှုတွေချက်ချင်းရပ်ဖို့တောင်းဆိုလိုက်ပါတယ်။ကြိုတင်ကြေညာတာမရှိဘဲနဲ့ The Elders ကပ္ပအထင်ကြီးကောင်းဆောင်ကြီးမြတ်အဖွဲ့ဒီဥက္ကဋ္ဌဖြစ်တဲ့ဘန်ကီမွန်ဟာသူရဲ့ခီးစဉ်တွင်စစ်ကောင်စီဥက္ကဋ္ဌပိုချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိပ်ပိုင်းစစ်ကောင်ဆောင်နေတဲ့တင်းလာနေကတွေ့ခဲ့ပါတယ်။ The Elders ထုတ်ပြန်ချက်မှာတော့အာဆီယံရဲ့မြမအရေးပုံသဘောတူညီချက်၅ရပ်ပါအချက်တွေကိုချက်ချင်းအကောင့်ထဲပို့ဖို့လိုအပ်တဲ့အကြောင်းဆွေးနွေးပွဲအတွင်းမှာမြမစစ်ကောင်ဆောင်တွေကိုဘန်ကီမွန်ကပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။American သမ္မတဂျိုးဘိုင်ဒန်ဟာလာမယ့်2024သမ္မတရွေးကောက်ပွဲဝင်ပြိုင်မယ့်အကြောင်းဒီကနေ့တရားဝင်ကြေညာပါတယ်။ Republican တွေရဲ့အစွန်းရောက်အယူဆတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ဆုံးခဲ့တာတွေရှိတဲ့အကြောင်းကိုထောက်ပြပြီးတော့ပြည်သူတွေရဲ့လွတ်လပ်ခွင့်တွေကောက်ကွယ်ပေးသွားဖို့လက်ရှိသမ္မတတက်တန်းတွင်သူ့အနေနဲ့မပြီးပြတ်သေးတဲ့တာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်နိုင်ဖို့ဒုတိယကြိမ်ထပ်ပြီးအရေးခံမှာဖြစ်တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့3မိနစ်ကြာရုပ်သံဖိုင်မှာသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ပြည်ရင်းစစ်ဆိုးဆိုးဝါးဝါဖြစ်နေတဲ့ဆူဒန်မှာတော့နှစ်ဖက်တိုက်ခိုက်နေတဲ့အဖွဲ့တွေကြား၃ရက်ကြာပြစ်ခတ်ရဆဲရေးသဘောတူညီမှုဒီကနေ့စတင်ပါတယ်။ဆူဒန်အစိုးရစစ်တပ်နဲ့လက်နက်ကင်ပြည်သူစစ်တွေကြားကုလသမဂ္ဂဂျောင်းဝင်ညှိနှိုင်းမှုတွေကိုအပြင်းထန်အားစိုက်လုပ်ခဲ့ပြီးတဲ့နောက်ဒီကနေ့စတဲ့၃ရက်ကြာအပြစ်ရဆဲရေးကိုနှစ်ဖက်စလုံးကလိုက်နာမယ်လို့ကတိပြုထားပါတယ်။ယူကရိန်းနိုင်ငံခိုပီယန်စ်မြို့ကပြတိုက်တစ်ခုကိုရုရှားဒုံးကျည်တစ်စင်းဒီကနေ့ကြားရောက်ထိမှန်တဲ့အတွက်လူတဦးထက်မနည်းသေဆုံးပြီးတော့ဆယ်ဦးဒဏ်ရာရရှိခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါရယ်ရုရှားဟာယူကရိန်းရဲ့သမိုင်းယဉ်ကျေးမှုနဲ့လူမျိုးတစ်ခုလုံးကိုဖျက်ဆီးဖို့အတွက်နီးလန်းစုံလုပ်နေတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီကပြောပါရယ်ရိုင်းဆိုင်တဲ့နေတွေနဲ့ယူကရိန်းပြည်သူတွေကိုတပ်ဖြတ်နေတာဖြစ်ပြီးတော့ဒီလိုလုံရက်တွေအတွက်မဖြစ်မနေတုံ့ပြန်သွားမယ်လို့သမ္မတဇယ်လန်စကီကပြောဆိုခဲ့ပါတယ်။ဂျပန်ပုဂ္ဂလိကကုမ္ပဏီတစ်ခုကအာကာသယာဉ်တစ်စင်းလှကဘာကိုသမိုင်းဝင်ဆင်းသက်ဖို့ပြင်ဆင်နေပါတယ်။စီစဉ်ထားတဲ့အတိုင်းအောင်မြင်မယ်ဆိုရင်တော့ iSpace ရဲ့ Hakuto R Mission 1အာကာသယာဉ်ဟာလှကဘာပေါ်ကိုဒီကနေ့မြန်မာစံတော်ချိန်ည10နာရီကျော်ကျော်မှဆင်းသက်နိုင်မှာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမမျှသစင်အောင်ကပြောပြပေးတာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှန်ဂေါ်ချန်းနဲ့ PJLOS2 ဖြစ်ကြပါတယ်တောတာရှင်များနဲ့မြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်း မင်္ဂလာပြည့်ဝတဲ့နေ့တွေအများဆုံးရရှိစေကြောင်းဆုတောင်းလိုက်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်ကခင်မောင်ဆိုမင်ပ
This program has come to you from the Voice of America, Washington.